Welcome to the Voice of America in Burmese.
ဆက်လက်ချမ်းမြေကြပါစေ VO American တန်မြန်မာပိုင်းရဲ့2018ခုအောက်တိုဘာလ23ရက်အင်္ဂါနေ့မနေ့ကင်းအတန်လွင့်အစီအစဉ်တွေကိုမြို့တော် Washington DC ကနေပြီးတော့ line to meter 3040 48အပြင် VO ရဲ့ Facebook စာမျက်နှာကလည်းတက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကြောင်လွန်မှာအခုမနက်ခင်းစီစဉ်ကိုတင်ဆက်မှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါ team နဲ့မှထူးခြားတဲ့သတင်းတွေကတော့သတင်းတော့ခရှုကီတည်ဆုံမှုနဲ့ပတ်သက်လို့အခုချိန်ထိရရှိထားတဲ့စုံစမ်းစစ်ဆေးမှုတွေအပေါ်သူ့အနေနဲ့ကျေနပ်အားရမှုမရှိကြောင်းသမ္မတ Trump ကပြောပါတယ်မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်တဲ့အစိုးရခံစားတွေကိုကုလသမဂ္ဂအထူးကိုယ်စားလှယ်ဒီကနေ့တင်ပြကြမှာဖြစ်ပါတယ်စစ်တွေရင်းနှီးစီမံကိန်းနဲ့ဆက်တဲ့သဘောတူညီချက်အိန္ဒိယနဲ့မြန်မာအကြားလက်မှတ်ရေးထိုးခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ကင်မျိုးသက်နဲ့အတူတင်ပြပေးတော့မှာပါခင်ဗျာ
ဟုတ်ပါခင်ဗျာအဲ့လိုသတင်းတွေနားဆင်ရအပြီးကြားမယ်ထဲမှာဆိုရင်တော့
The basic point isthat our bodies on the ground including the UN refugee agency do not believe the conditions on the ground
အဲ့ဒါကတော့ကုလသမဂ္ဂတွင်မှုချုပ်ရဲ့တွဲဖက်ပြောခွင့်ရပုဂ္ဂိုလ်ကနေပြီးတော့ရိုဟင်ဂျာတွေနေရပြန်ရေးအဆင့်အင့်မဖြစ်သေးတဲ့အကြောင်းပြောခဲ့တာပါဒီအကြောင်းအပြင်မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာအစိုးရခံစားတွေကိုလည်းကုလသမဂ္ဂမှာဒီရက်ပိုင်းတွေအတွင်းတင်ပြကြတော့မယ်ဆိုတဲ့အကြောင်းမြန်မာစစ်တပ်နဲ့ကချင်တပ်တွေတိုက်ပွဲတွေထပ်ဖြစ်ပြန်ပြီဆိုတဲ့အကြောင်းနဲ့ sorry သတင်းသမားအသက်ခံမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂတွင်မှုချုပ်ကတိုက်တွန်းလိုက်တဲ့အကြောင်းစာတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်စီးပွားရေးနဲ့သုတဆုံလင်းအမေရိကန်တခွင်တွေကိုတင်ဆက်ပေးဦးမှာပါ။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်တဲ့တော်ခင်မျိုးသက်တို့ကကြီးညာကြပါလိမ့်မယ်ခင်ဗျာ
။ Sorry သတင်းတော့ဂျမားခါရှိုဂီတိဆုံမှုနဲ့ပတ်သက်လို့အခုအချိန်ထိရရှိထားတဲ့ဖြေရှင်းချက်တွေပေါ်သူ့အနေနဲ့ကျေနပ်အားရမှုမရှိကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့အလုံးစုံသိရှိနိုင်တဲ့အထိဆောင်ရွက်တော့မှာဖြစ်ကြောင်းသမ္မတထရမ့်ကသတင်းတောက်တီကိုတင်းတင်းလာနေကအင်ပြီတော်မှာပြောကြားလိုက်ပါတယ်ဒါပေမဲ့အမေရိကန်ပြည်ထောင်စုမှာရှိနေတဲ့ Sorry ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုတော့အဆုံးရှုံးမခံလို့ဘူးလို့သမ္မတထရမ့်ကပြောပါတယ်ခါရှိုဂီတည်သွားပြီးတဲ့နောက် Sorry အင်ရှင်ဇာမင်းသားမိုဟာမက်ဘင်ဆာမန်နဲ့စကားပြောခဲ့ပြီးဖြစ်ကြောင်းသတင်းတောက်တည်ဆုံမှုအတွက် Sorry Arabia နဲ့တူရကီနိုင်ငံတွေမှာတွားရောက်စုံစမ်းနေကြတဲ့အမေရိကန်စုံစမ်းရေးအဖွဲ့အင်္ဂါနဲ့မှပြန်လာပြီးရင်အခြေအနေအသေးစိတ်ကိုသူ့အနေနဲ့သိရှိမှာဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်။တရားဖြစ်ပေါ်မှုတစ်ခုမှာတော့အမေရိကန်ဗန္ဓာယီဝန်ကြီးစတီဗင်မနူချင်းဟာ Sorry အင်ရှင်ဇာမင်းသားနဲ့မြို့တော်ရီယာမှာတွေ့ဆုံခဲ့တယ်လို့ဆိုပါတယ်။သူတို့နှစ်ဦးတွေ့ရှိကြောင်း Sorry နိုင်ငံသားရဲ့ရုံးရဲ့ Twitter လူမှုကွန်ရက်မှာတင်ထားတာဖြစ်ပါတယ်။အင်္ဂါနေ့မှာ Sorry Arabia နိုင်ငံမှာစတင်ကျင်းပမယ့်နိုင်ငံတကာရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံတက်မဲ့အစီအစဉ်ကိုဝန်ကြီးမနူချင်းကဖြစ်လိုက်ပေမဲ့အကြံဖက်မှုဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်အင်ရှင်ဇာမင်းသားနဲ့တွေ့ဆုံမယ်လို့ပြောပါတယ်။တူရကီနိုင်ငံအင်စတာဘူမြို့မှာရှိတဲ့ Sorry ကောင်စီရုံးမှာရိုက်ထားတဲ့ CCTV မှတ်တမ်းဗီဒီယိုတွေအရသတင်းတောက်ဂျမတ်ခါရှိုဂီနဲ့ဝတ်ဆုံတူဝတ်ဆင်ထားတဲ့ Sorry ထောက်လိုင်းရေးတအုပ်ကအောက်တိုဘာ၂ရက်နေ့မှာကောင်စီရုံးထဲကထွက်သွားခဲ့ကြောင်းတွေ့ရှိခဲ့ရတာကြောင့်သတင်းတောက်ခါရှိုဂီကိုလုံခြံတပ်ဖြတ်ဖို့ Sorry အစိုးရဘက်ကချိုးတင်ပြင်ဆင်ခဲ့ပြီးသူတကယ်မသေးပဲကောင်စီရုံးထဲကထွက်သွားတယ်ဆိုတာကိုပြနိုင်ဖို့အတွက်ပါချိုးတင်စီစဉ်ခဲ့တယ်လို့ယူဆနေကြပါတယ်
ကမ္ဘာအင်အားကြီးနှစ်နိုင်ငံဖြစ်တဲ့ရုရှားနဲ့အမေရိကန်တို့ကြား1989ခုနှစ်ကချုပ်ဆိုခဲ့တဲ့နျူကလ িয়ার လက်နက်ဆိုင်ရာသဘောတူညီချက်နဲ့ပတ်သက်ပြီးအပြန်အလှန်အပြစ်တင်နေကြချိန်မှာဒီသဘောတူညီချက်အကောင့်ထဲဖော်ရင်းနဲ့ပတ်သက်ပြီးရုရှားကဆက်လုပ်ဖို့စဉ်းစားခြင်းကြောင့်တနင်္လာနေ့မှာအရေးအယံတွေပြသခဲ့ပါတယ်ဒီသဘောတူညီချက်အတွက်ရုရှားဘက်ကပူးတွဲလှုံ့ဆော်မှုအသင့်ဖြစ်နေကြောင်းတနင်္လာနေ့အမေရိကန်မျိုးသားလုံခြုံရေးအကြံပေး John Bolton နဲ့မော်စကိုမြို့တော်မှာတွေ့ဆုံစဉ်အတွင်းရုရှားလုံခြုံရေးကောင်စီဥက္ကဋ္ဌနီကိုလိုင်းပတ်ထရူရှက်ကနေပြောကြားခဲ့တာပါမစ္စတာဘိုလ်တန်ကတော့တကယ်လို့တလက်ပြည့်နျူကလ িয়ার လက်နက်သဘောတူစာချုပ်နဲ့ပတ်သက်ပြီးအငင်းပွားမှုတွေဖြစ်နေမယ်ဆိုရင်ရုရှားကိုပြစ်မှတ်ထားပြီးဥရောပမှာဒုံးလက်နက်တွေချထားဖို့အမေရိကန်ဘက်ကဘာဆုံးဖြတ်ချက်ကိုမှမချသေးရဘူးလို့ပြောပါတယ်ရုရှားနဲ့အမေရိကန်နှစ်နိုင်ငံကြားကီလိုမီတာ900ကနေ9000အထိမြေပြင်ကနေပစ်ခတ်နိုင်တဲ့နျူကလ িয়ার ဒုံးကျည်လက်နက်တွေစမ်းသပ်တာထုတ်လုပ်တာနဲ့စုဆောင်းတာကိုတားမြစ်ထားတဲ့သဘောတူစာချုပ်ချုပ်ဆိုထားမှုကနေနှုတ်ထွက်ခြင်းတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပြီးနှစ်ရက်အကြာမှာပဲအခုလိုဆွေးနွေးခဲ့ကြတာပါရုရှားကသဘောတူညီချက်ကိုချိုးဖောက်ပြီးတော့ဒုံးကျည်စမ်းသပ်မှုတွေနဲ့တိစောက်မှုတွေလုပ်နေတယ်လို့ထရမ့်ကဆွဆွဲခဲ့တာပါရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောခွင့်ရဒီမီထရီပက်စကော့ကတော့အမေရိကန်ဘက်ကအခုလိုနှုတ်ထွက်ဖို့ဆုံးဖြတ်မှုကကမ္ဘာကြီးအတွက်ပိုအငြင်းကြီးတယ်လို့ပြောကြားလိုက်ပြီးအမေရိကန်ဆက်ဆွဲချက်ကမမှန်ဘူးလို့ပြောပါတယ်
အမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်ရောက်လာနေတဲ့ရွှေပြောင်းနေထိုင်သူတွေကိုကောင်းမွန်စွာဟန်တားနိုင်ခြင်းမရှိတဲ့အတွက်အမေရိကတိုက်11ဘိုင်းကတိုင်းပြည်တွေကိုပေးနေတဲ့အကူအညီတွေဖျက်တောက်တာဒါမှမဟုတ်တိတိတသာရှော့ချပစ်တာတွေစတင်လှုပ်ဆောင်တော့မှဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။ဂွတ်တီမာလာ၊ဟွန်ဒူရပ်စ်နဲ့အယ်ဆာဗေဒိုနိုင်ငံတွေကိုအမေရိကန်ကငွေတွေအများကြီးပေးထားကြောင်းနိုင်ငံခြားအကူအညီအဖြစ်နဲ့နှစ်စည်ထောက်ပံ့ပေးနေတဲ့အကြောင်းဒါပေမဲ့သူတို့ဘက်ကအမေရိကန်ပြည်ထောင်စုအတွက်ဘာမှလုပ်မပေးတဲ့အကြောင်းဒေါ်လာတန်ပေါင်းများစွာနှစ်စင်ပေးနေပေမဲ့တခြားနိုင်ငံတွေအတွက်လုပ်ပေးပြီးအမေရိကန်အတွက်ဘာမှလုပ်ပေးခြင်းမရှိကြောင်းသမ္မတထရန့်ကတင်းတင်းလာနေမှာသတင်းတောက်တွေကိုပြောပါတယ်။ဟွန်ဒူရပ်စ်နိုင်ငံသားအများစုပါဝင်တဲ့ရွှေပြောင်းနေထိုင်လူသူတွေဟာသူတို့အဆိုတင်းကျပ်ခံလို့မရနိုင်တဲ့အကြမ်းဖက်မှုတွေနဲ့ဆင်းရဲနွမ်းပါမှုတွေကြောင့်အမေရိကန်ပြည်ထောင်စုဘက်ကဥတီပြီးထွက်လာနေကြတာမှာတင်းငွေနေညကမက္ကဆီကိုနိုင်ငံတောင်ပိုင်းတပချူလာမျိုးကိုရောက်လာကြပြီလို့ဆိုပါတယ်အခုလာနေကြတဲ့လူအထက်မှာရာဇဝတ်သားတွေနဲ့အရှေ့လက်ပိုင်းဒေသကလူတွေပါပါဝင်နေတာကြောင့်ဒါကိုအမျိုးသားအရေးပေါ်အခြေအနေအဖြစ်သတ်မှတ်ပြီးနေဆက်လုံခြုံရေးတပ်ဖွဲ့နဲ့စစ်တပ်ကိုအရေးပေါ်သတိပေးချက်ထုတ်ပြန်ထားကြောင်းလူမှုကြည့်ကြရေးဆိုင်ရာဥပဒေကိုလည်းပြင်ဆင်ဖို့လိုအပ်နေပြီဖြစ်ကြောင်းသမ္မတထရန့်ကတနင်္လာနေ့အစောပိုင်းမှာ Twitter လူမှုကွန်ရက်ကနေရေးသားခဲ့ပါတယ
်အာဖဂန်နစ္စတန်နိုင်ငံဟီရတ်ခေမှာတိုက်ခိုက်မှုဖြစ်ပွားခဲ့စဉ်အတွင်းနေတိုးတပ်သားတွေတေဆုံးခဲ့ပြီး2ဦးဒဏ်ရာရတယ်လို့နေတိုးမဟာမိတ်တပ်ဖွဲ့ကပြောပါတယ်။နေတိုးဥဆောင်တဲ့ Resolute Support အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ကနူးအစင်ခန်းစားရေးအရာဒီတိုက်ခိုက်မှုကိုအာဖဂန်လုံခြုံရေးတပ်ဖွဲ့ကတပ်သားတယောက်ကလုပ်တာလို့သိရကြောင်းဖော်ပြထားတာပါ။တာလီဘန်တွေကတော့တိုက်ခိုက်သူကအာဖဂန်လုံခြုံရေးတပ်ထဲထုတ်ပေါက်ဝင်ရောက်နေတဲ့သူတို့ရဲ့အဖွဲ့သားတအုပ်ဖြစ်တယ်လို့ပြောပါတယ်။တချိန်ထဲမှာပဲ American စစ်တပ်ကလည်းပြီးခဲ့တဲ့သတင်းပတ်တုန်းကအာဖဂန်နစ္စတန်ကတိုက်ခိုက်မှုတစ်ခုမှာဒဏ်ရာပြင်းထန်စွာရခဲ့တဲ့ဩဇာကြီးတဲ့အာဖဂန်ရဲချုပ်နဲ့အတူ American 2ဦးပါဒဏ်ရာရခဲ့ပြီးတအုပ်ကသူတို့ရဲ့ဗိုလ်မှူးချုပ်တယောက်ဖြစ်တယ်လို့အတည်ပြုပါတယ်။နေတိုးမဟာမိတ်တဲ့အာဖဂန်ဆန်အကြီးအကဲဖြစ်တဲ့ဗိုလ်မှူးချုပ် Jeffrey Smiley ဟာတနက်နေ့အပြစ်ခံရတာပါ။အာဖဂန်ဆန်ထိတန်းနေတိုးတပ်မှူးကြီးဗိုလ်ချုပ်ကြီး Scott Miller နဲ့ဆွေးနွေးပွဲပြီးပြန်ထွက်မှာအရာရှိအုပ်စုကိုအာဖဂန်လုံခြုံရေးတပ်သားဝတ်ဆောင်ထားတဲ့တနက်သမားကပြစ်ခတ်ခဲ့တာပါ။ဗိုလ်ချုပ်ကြီး Miller ဒဏ်ရာမရပေမဲ့ American တပ်အရသားတအုပ်တော့တနက်ထိမှန်ခဲ့ပါတယ်
။ VOA American တပ်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိไทโทมิเตอร์32 kHz 9335ไทโทมิเตอร์40 kHz 9833ไทโทมิเตอร์48 kHz 6153เนี่ยดุติยานายเวมาไลเลมิเตอร์190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ไทโทมิเตอร์20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့အစီအခါစားတွေကိုအင်္ဂါနေ့မှာကုလသမဂ္ဂအထွေထွေညီလာခံရဲ့လူမှုရေးလူခွင့်ရေးနဲ့ယဉ်ကျေးမှုဆိုင်ရာတတိယကော်မတီရှေ့မောက်မှာအထူးကိုယ်စားလှယ်တွေဖြစ်ကြတဲ့ရဟင်းလီနဲ့မာဇူကီဒါရုမ်စမန်တို့အသီးသီးတင်ပြကြမှာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ကြီးမားကျယ်ပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကမှန်မှန်ကန်ကန်စုံစမ်းစစ်ဆေးနိုင်တဲ့အခြေအနေမရှိတာကြောင့်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လွတ်လပ်ပြီးတရားစုံစမ်းစစ်ဆေးဖို့အဓိကအကြံပြုထားတဲ့အစီရင်ခံစာကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကဒီကနေ့ဒေသစံတော်ချိန်ညနေ3နာရီမှာတတိယကော်မတီမှာတင်ပြမှာဖြစ်ပါတယ်ရန်ဟီလီနဲ့အတူပဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒါရုစမန်ကလည်းရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ဆိုးဝါးလာတဲ့ဖိနှိပ်ညှဉ်းပန်းမှုဟာလူမျိုးရုံးတပ်ဖြတ်မှုမြောက်နေကြောင်းဩဂုတ်လနောက်ပိုင်းကထုတ်ပြန်ထားတဲ့စာမျက်နှာ400ကျော်ရှိတဲ့အစီရင်ခံစာကိုတတိယကော်မတီရှေ့မှာတင်ပြမှာပါ။ဒါအပြင်ကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီမှာမြန်မာနိုင်ငံလူခွင့်ရေးအခြေအနေတွေကိုဒီကနေ့အပြန်အလှန်ဆွေးနွေးတင်ပြကြဖို့ရှိနေပါတယ
်။အိန္ဒိယနိုင်ငံရဲ့အရှေ့မြောက်မူဝါဒအကောင့်ထဲဖော်ရေးဆိုင်ရာကလဒန်ဘက်ဆောင်စီမံကိန်းနဲ့မှာပါဝင်တဲ့ပလက်ဝါနဲ့စစ်တွေစိတ်ကန်းဆိုင်ရာလက်ပတ်ရည်နဲ့ထိန်းသိမ်းရေးလုပ်ဖို့အတွက်စိတ်ကန်းတာဝန်ခံတဦးခန့်အရေးအတွက်အမေရိကန်နဲ့တိခတ်ပါရှင်အိန္ဒိယနဲ့မြန်မာနှစ်နိုင်ငံကြား MOU နားလည်မှုစာချုပ်လွှာကိုတနင်္လာနေ့ကလက်မှတ်ရေးထိုးခဲ့ကြပါတယ်ဒီစီမံကိန်းဟာအထူးသဖြင့်ရခိုင်နဲ့ချင်းပြည်နယ်တွေအတွင်းအလောက်ကန်ဖန်တီးဖို့နဲ့ဖွံ့ဖြိုးတိုးတက်ရေးကိုရည်ရွယ်ပြီးလှုပ်ဆောင်တာဖြစ်ပါတယ်ဒီနားလည်မှုစာချုပ်လွှာကိုအိန္ဒိယအစိုးရဘက်ကအိန္ဒိယနိုင်ငံကြားရေးအတွင်းဝင်BJ ဂိုခာလီနဲ့မြန်မာအစိုးရဘက်ကတည်ယူပို့ဆောင်ရင်းနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဌာနအမြန်အတွင်းဝင်ဦးဝင်းခန့်တို့ကလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။အိန္ဒိယနိုင်ငံခြားရေးအတွင်းဝင်ဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမြန်မာအတိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ရောမြန်မာတက်မတော်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့ပါတွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုတွေအတွင်းနေဆက်လုံခြုံရေးနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းလုပ်ငန်းစဉ်ဆိုင်ရာအပြင်ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုပါဆွေးနွေးခဲ့တာဖြစ်ပါတယ်။ ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံစဉ်တွင်နှစ်နိုင်ငံဆက်ဆံရေးဒေတာရင်းနဲ့နိုင်ငံတကာမျက်နှာစာပူးပေါင်းဆောင်ရွက်မှုမြင့်တင်ရတဲ့ရခိုင်ပြည်နယ်ပအဝင်မြန်မာနိုင်ငံရှိဒေတာများဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်ကိစ္စရပ်ကိုဆွေးနွေးခဲ့တာဖြစ်ပါတယ
်။တောင်တောင်ပင်လယ်ပြင်အတွင်းအပြိုင်အဆိုင်ပိုင်ဆိုင်မှုအငင်းပွားနေတာတွေကိုရှော့ချနိုင်ရေးအတွက်ရည်ရွယ်ပြီးတရုတ်နဲ့အာဆီယံနိုင်ငံတွေကြားရေတပ်စီးလေ့ကျင့်မှုကိုတင်းနှလာနေမှာစတင်မှာဖြစ်ပါတယ်။တရုတ်နိုင်ငံတောင်ပိုင်းကွမ်တောင်ပြည်နယ်ဇန်ဂျန်စိတ်ကန်းကနေစစ်တမောရှိစင်စတင်ထွက်ခေါ်လာမှာတပ်ဖွဲ့ဝင်ထောက်နေရာလိုက်ပါသွားကြောင်းတရုတ်အစိုးရပိုင်း CCTV သတင်းမှာဖော်ပြထားပါတယ်။ဒီစီးလေ့ကျင့်မှုကိုပူးတွဲဥဆောင်ကျင်းပတဲ့စင်ကာပူနိုင်ငံအပြင်ဘရူနိုင်း၊ထိုင်း၊ဗီယက်နမ်နဲ့ဖိလစ်ပိုင်တို့ကရတတင်မောတွေပါဝင်ကြောင်းတရုတ်ကာကွယ်ရေးဌာနကသတင်းထုတ်ပြန်ပါတယ်။မြန်မာ၊ကမ္ဘောဒီးယား၊အင်ဒိုနီးရှား၊မလေးရှားတို့ကတော့လေ့လာသူတွေအဖြစ်ပါဝင်ကြောင်း CCTV သတင်းမှာဖော်ပြထားပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဒေါခင်မျိုးတက်တို့ကြီးညာခဲ့ကြတာပါအခုတော့သတင်းလွှာတွေကိုနားဆင်ရပါတော့မယ်မြန်မာနိုင်ငံလူခွင့်ချင်းနေနဲ့ပတ်သက်တဲ့အစီအစဉ်ခန်းစာတွေကိုဒီကနေ့အင်္ဂါနေ့မှာကုလသမဂ္ဂထွေထွေညီလာခံတက်တရကော်မတီရှေ့မောင်မှာအထူးကိုယ်စားလှယ်တွေဖြစ်ကြတဲ့မစ်ယန်ဟီလီနဲ့မဇူကီဒရာဆူမန်တို့ကအသီးသီးတင်ပြကြဖို့ရှိပါတယ်မဇူကီဟာလူညိုရေးကောင်စီမှသူဦးဆောင်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့အစီအစဉ်ခန်းစာကိုမနေ့ပြန်ပေါ်တစ်ခုနေကြလို့ရှိရင်လည်းတင်ပြဖို့ရှိပါတယ်။မနေ့ကကုလသမဂ္ဂတွင်းမှုချုပ်ယုံရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာလည်းမြန်မာပြည်နဲ့ပတ်သက်တဲ့ပြောကြားမှုတွေရှိခဲ့ပါတယ်။ဒီအကြောင်းမတ်အင်ဂျင်နိုင်စူးစီးတင်ပြပါလိမ့်မယ်
။ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့လူမှုရေးလူခွင့်ရေးနဲ့ယဉ်ကျေးမှုဆိုင်ရာတတိယကော်မတီမှာမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုဒီကနေ့အပြန်လည်ဆွေးနွေးတင်ပြဖို့ရှိပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေရဲ့ကြီးမားကျယ်ပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကမှန်မှန်ကန်ကန်စုံစမ်းစစ်ဆေးနိုင်တဲ့အခြေအနေမရှိတဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လွတ်လပ်ပြီးတခြားစုံစမ်းစစ်ဆေးဖို့အဓိကအကြံပြုထားတဲ့အစီရင်ခံစာကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကဒီကနေ့ဒေသစံတော်ချိန်ညနေ 3:00 မှာတတိယကော်မတီမှာတင်ပြမှာပါရန်ဟီလီနဲ့အတူမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမာဇူကီဒရူစမန်ကလည်းရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့ဆိုးရွားလာတဲ့ဖိနှိပ်နှိမ်ပန်းမှုဟာလူမျိုးတုံးတပ်ဖြတ်မှုမြောက်နေကြောင်းဩဂုတ်လနောက်ပိုင်းကထုတ်ပြန်ထားတဲ့စာမျက်နှာ400ကျော်ရှိတဲ့အစီရင်ခံစာကိုတတိယကော်မတီမှတင်ပြမှာပါဗုဒ္ဓဘုနှစ်မှာတော့လုံခြုံရေးကောင်စီမှာမာဇူကီဒရူစမန်ဟာမြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့သူတို့အဖွဲ့ပြုစုထားတဲ့အချက်အလက်တွေကိုတင်ပြဖို့ရှိပါတယ်။အခုလိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုလုံခြုံရေးကောင်စီကိုဖိတ်ခေါ်ပြီးဆွေးနွေးမဲ့အစီအစဉ်ကိုအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ရုရှားနဲ့တရုတ်တို့ကကန့်ကွက်ခဲ့ကြပေမဲ့လည်းကြံအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဗြိတိန်၊ပြင်သစ်၊အမေရိကန်နဲ့အတူအလဲကြအဖွဲ့ဝင်နိုင်ငံ10နိုင်ငံတွေက Netherlands, Sweden, Poland, Peru, Kuwait, Ivory Coast စတဲ့6နိုင်ငံရဲ့ထောက်ခံမှုကြောင့်လုံခြုံရေးကောင်စီမှာမြန်မာအရေးကိုဆွေးနွေးတင်ပြဖို့ဖြစ်လာတာပါ။ဒီလိုဆွေးနွေးမဲ့အခြေအနေကိုကန့်ကွက်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဟောက်ဒိုဆွမ်းကလုံခြုံရေးကောင်စီကိုပြီးခဲ့တဲ့အင်္ဂါနေ့ကအကြောင်းကြားစာပေးပို့ခဲ့ပါတယ်။လူခွင့်ရေးနဲ့ဆိုင်တဲ့အကြောင်းအရာကိုလုံခြုံရေးကောင်စီအောက်မှာတိုက်ရိုက်ခေါ်ဆွေးနွေးတာဟာလုံထုံးလုံနီးနဲ့မကိုက်ညီကြောင်းတာမတ်ကြီးက VOE ကိုပြောပါရယ်အောက်တိုဘာလ24ရက်ဗုဒ္ဓဘုနေ့လုံခြုံရေးကောင်စီမှာမြမအရေးဆွေးနွေးပွဲမတိုင်ခင်ဒေသစံတော်ချိန်နေ့လယ်17နာရီမှာတော့ရန်ဟီလီနဲ့မာဇူကီဒရူစမန်တို့ရဲ့ပူတွဲသတင်းစာရှင်းလင်းပွဲကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်ဖို့ရှိပါတယ်။ဒီစီစဉ်တဲ့ပတ်သက်လို့မနေ့တနင်္လာနေ့ကပြုလုပ်တဲ့ကုလသမဂ္ဂအတွေ့အမှုချုပ်ရုံးရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်ဖာရင်ဟတ်ကအတည်ပြုပြောဆိုခဲ့ပါတယ်။ဒါ့အပြင်ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘူဂနာရဲ့ဆယ်ရက်ကြာမြန်မာနိုင်ငံခီးစဉ်ပြီးဆုံးခဲ့တာနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာ Fahrenheit ကအခုလိုပြောသွားပါတယ
်။ Don't voice stress that accountability and inclusive dialogue are the two pillars.
ရုပ်သားပြန်လည်တင်မြှင့်ရေးအတွက်တာဝန်ခံမှုတာဝန်ယူမှုနဲ့သက်ဆိုင်သူအားလုံးပါဝင်တဲ့တွဲဆုံဆွေးနွေးမှုဟာအဓိကတောက်တိုင်နှစ်ခုဖြစ်တယ်ဆိုတာကိုအထူးကိုယ်စားလှယ်ကအလေးထားပြီးတော့ပြောကြားခဲ့ပါတယ်။ယုံကြည်စိတ်ချရတဲ့အချက်လက်ရှာဖွေရေးဟာအရေးကြီးတယ်ဆိုတာကိုလည်းအထူးကိုယ်စားလှယ်ကအလေးနဲ့ထောက်ပြခဲ့ပါတယ်။မြန်မာအစိုးရအနေနဲ့ခွဲခြားဆက်ဆံမှုတွေအတွက်လုံးဝလက်မခံသင့်ဘူးဆိုတော့လူထုပညာပေးလှုပ်ရှားမှုကိုဆောင်ရွက်သင့်ကြောင်းတိုက်တွန်းခဲ့ပါတယ
်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုလုံနေတဲ့ရိုဟင်ဂျာတွေနေရပ်ပြန်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားလက်ရှိဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့သဘောထားကိုသတင်းတော်တအူမေးမြန်းရမှာတော့ Fahrenheit က
The basic point is that our bodies on the ground, including
အခြေခံချက်ကရခိုင်ပြည်နယ်ကိုရိုဟင်ညာတွေအစုလိုက်ပြုံလိုက်ပြန်နိုင်တဲ့အခြေအနေတွေမရှိသေးဘူးဆိုတာကိုအဲ့ဒီမှာရောက်နေတဲ့ကုလသမဂ္ဂအဖွဲ့တွေကယူဆကြတဲ့အချက်ပါပဲအဲ့ဒါကြောင့်မို့အခြေအနေတွေကိုပို့ပြီးတော့ကောင်းမွန်အောင်လှုပ်ဆောင်မှုလိုပါသေးတယ်ဒါပေမဲ့ခြေလှမ်းတချို့ယူတာကိုတွေ့ရပေမဲ့ရိုဟင်ညာတွေနေရာရင်းပြန်နိုင်ဖို့လှုပ်ဆောင်စရာတွေအများကြီးကျန်နေသေးတယ်လို့ကျွန်တော်တို့ယူဆပါတယ်
ဒီတော့တွင်နယူးယောက်ကုလသမဂ္ဂဌာနချုပ်ကိုရောက်ရှိနေတဲ့ရန်ဟီလီဟာကုလသမဂ္ဂဆိုင်ရာဥရောပသမဂ္ဂသံအမတ်ကြီးအဒမ်ဆန်နဲ့တင်းနှလာနေကတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့အခက်အခဲစိန်ခေါ်မှုတွေရှိနေပေမဲ့နောက်မဆုတ်ဘဲစုံစမ်းစီရင်ခံတင်ပြတဲ့ရန်ဟီလီရဲ့ဆောင်ရွက်ချက်တွေကိုဥရောပသမဂ္ဂကအပြည့်အဝထောက်ခံကြောင်းကတိပြုပြောကြားခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာဥရောပသမဂ္ဂရဲ့ Twitter အကောင့်မှာဖော်ပြထားပါတယ်။အလားတူမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးဖွဲ့ဥက္ကဋ္ဌမာဇူကီဒရူးစမန်နဲ့တန်မတ်ကြီးအဒမ်ဆန်တို့တွေ့ဆုံပြီးအမြင်ချင်းဖလှယ်ခဲ့ကြကြောင်းလည်းရေးသားထားပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးခေါ်လုံနေကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ညာတွေနေရာရင်းကိုလုံခြုံစိတ်ချစွာပြန်နိုင်ရေးမြန်မာစုအကိုနိုင်ငံတကာတိုင်းဝိုင်းကနေပြီးတော့ဖိအားတွေဝိုင်းပေးကြဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာဒေတာကရိုဟင်ညာဒုက္ခသည်စခန်းတွေကိုတောက်ခဲ့တဲ့တောင်နဲ့အလဲအရှိအာရှရေးရာအမေရိကန်ဒုလက်ထောက်နိုင်ငံသားဝန်ကြီးအဲလစ်ဂျီဝေါ့စ်ကပြောလိုက်ပါတယ်ဒီအကြောင်းပြေဆုံးတော်ခင်မျိုးသက်ကဆက်ပြောမှာပ
ါဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနှစ်နှစ်အတွင်းနေရပ်ပြန်ရေးအတွက်အစီအစဉ်သဘောတူညီချက်ကိုဒီနှစ်ဆန်းဇန်နဝါရီလထဲမှာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့ပေမဲ့အခုထိအကောင့်ထဲမပေါ်နိုင်သေးပါဘူးဒါအပြင်ဘင်္ဂလားဒေ့ရှ်ဘက်ကနောက်ထပ်ထွက်ပြေးလာသူတွေလည်းရှိနေတာပါဒါကြောင့်ဒီကိစ္စကိုမြန်မာဘက်ကတိတ်တိတ်ချာချာကင်တွယ်လောက်အောင်နိုင်ငံတကာကနေဝိုင်းပြီးဖိအားပေးချဖို့အတွက်ကောက်ဆက်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတနင်္လာနေ့မှာတွားရောက်ခဲ့တဲ့တောင်နဲ့အလဲအာရှရေးရာအမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးအဲလစ်ဝဲလ်စ်ကတိုက်တွန်းလိုက်ပါတယ
် that we continue to see Rohingya flee Myanmar Burma is an indication
Rohingya တွေမြန်မာနိုင်ငံကနေခုထိဆက်ပြီးထွက်ပြေးနေတာကျွန်မတို့တွေ့နေရပါတယ်ဒါကိုကြည့်ရင်နေရရင်ပြန်ပို့ရင်းနဲ့ပတ်သက်ပြီးအလုပ်မဖြစ်သေးဘူးဆိုတာကိုပြနေပါလေ။ဒါကြောင့်မြန်မာအစိုးရအနေနဲ့ရိုဟင်ဂျာတွေရဲ့ရပိုင်ခွင့်တွေကိုအသိမှပြုဖို့နဲ့ကိုယ်နိုင်ငံသားတွေရဲ့ရပိုင်ခွင့်တွေငြိမ်းချလုံခြုံစွာနေနိုင်ဖို့တွေလှုပ်ဆောင်ပေးရမယ်အစိုးရရဲ့တာဝန်ကိုယူလာစေဖို့နိုင်ငံတကာအသံဝန်အားလုံးကဆက်ပြီးဖိအားပေးဖို့လိုအပ်နေတယ်လို့ကျွန်မထင်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကိုအောက်တိုဘာလ20ကနေ23ရက်နေ့ထိတွားရောက်နေတဲ့American Two လက်ထောက်နိုင်ငံခြားရေးဝန်ကြီး Alice Wells ရဲ့ Keyson အတွင်း Rohingya ဒုက္ခသည်တွေနဲ့ပါတွေ့ဆုံခဲ့တာပါ။တိမ့်နေချီတဲ့ Rohingya တွေကိုလက်ခံထားတဲ့ Bangladesh အစိုးရကဒီဒုက္ခသည်တွေမြန်မာနိုင်ငံပြန်ရေးအတွက်ကြိုးပမ်းနေမှုကိုကျေးဇူးတင်ကြောင်းနဲ့ Rohingya တွေနဲ့ပတ်သက်ပြီး American အစိုးရကခိုင်ခိုင်မာမာထောက်ခံကြောင်းပြောပါတယ်။
The United States very strongly supports the rights of the Rohingya people to return.
Rohingya တွေနေရာရင်းကိုဂုဏ်သိက္ခာရှိရှိလုံခြုံစိတ်ချစွာပြန်ခွင့်ရရေးအတွက်အမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံပါတယ်။ဒါအပြင်သူတို့တွေနိုင်ငံသားဖြစ်ခွင့်ရပြီးသူတို့နေရာရင်းမြန်မာနိုင်ငံမှာကောင်းကောင်းမွန်မွန်နေထိုင်ခွင့်ရဖို့လိုပါတယ်။ Rohingya တွေနေရာရင်းကိုဂုဏ်သိက္ခာရှိရှိလုံခြုံစိတ်ချစွာပြန်နိုင်ရေးအတွက်နိလန့်တွေရှာဖွေနေချိန်မှာကျမတို့ကဘင်္ဂလားဒေ့ရှ်အစိုးရနဲ့တူရိုဟင်ဂျာတွေအတွက်ရည်တည်ဖို့လိုအပ်ပါတယ်။ရိုဟင်ဂျာတွေစွန့်ခွာထွက်ပြေးလာတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာသူတို့ပြန်တဲ့အချိန်ကျရင်ကောင်းမွန်တဲ့ဝန်းကျင်နဲ့အခြေအနေတွေရှိလာအောင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ပါဝင်မှုတွေ၊ကူညီမှုတွေကိုခွင့်ပြုဖို့မြန်မာအစိုးရနဲ့တိုက်ရိုက်တွေ့ဆုံပြီးလှုပ်ဆောင်ခဲ့တဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့လှုပ်ရက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ
်။အောက်တိုဘာလ18ရက်ကနေ20ရက်နေ့အထိဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မှာကျင်းပတဲ့12ကြိမ်မြောက် ESEM အာရှဥရောပ52နိုင်ငံရဲ့ထိပ်သီးအစည်းအဝေးမှာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AH မာမုဒ်အလီကရိုဟင်ဂျာဒုက္ခသည်တွေက8000ကိုမကြာခင်မှာမြန်မာနိုင်ငံဘက်ကိုပြန်ပြီးပို့နိုင်မယ်လို့မျှော်လင့်ကြောင်းတောက်ကြံနေမှာပြောကြားခဲ့ပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကပြည့်ရထားတဲ့စည်ရင်းတွေဟာပြည့်စုံမှုမရှိကြောင်းနဲ့လောလောဆယ်မှာ5000ကိုသာစီစဉ်နိုင်သေးကြောင်းအကြောင်းပြန်ထားတယ်လို့မြန်မာအစိုးရတာဝန်ရှိသူတို့က VOA ကိုပြောကြားခဲ့တာပါ။ရိုဟင်ဂျာတွေနေရပြန်ပို့ရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားဆွေးနွေးမှုတွေရှိနေပေမဲ့အခုလိုမပြေလည်မှုတွေဆက်ပြီးရှိနေတာဖြစ်ပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လည်းမြန်မာအစိုးရနဲ့ဆက်လက်ထိတွေ့ဆက်ဆံပြီးရိုဟင်ဂျာတွေနေရရင်ပြန်နိုင်ရေးအတွက်ဘာတွေလိုအပ်နေလဲဆိုတာသိအောင်လုပ်ဖို့လိုအပ်တယ်လို့လည်း American Two လက်ထောက်နိုင်ငံခြားရေးဝန်ကြီး Alice Wells ကထောက်ပြပါတယ်။
I think that the international community will continue to engage the government of Burma.
ဝင်ကြရီကုန်တခါရှိရှိနဲ့နေရာရင်းပြန်နိုင်အောင်လုပ်ဖို့ဘာတွေလိုအပ်တယ်ဆိုတာကိုသိရအောင်နိုင်ငံတကာအသိုင်းအဝန်းကမြန်မာအစိုးရနဲ့ဆက်လက်ပြီးခီးတွေဆက်ဆံဖို့လိုအပ်တယ်လို့ကျွန်မထင်ပါတယ်။ဒီခြေလှမ်းတွေကိုမြန်မာအစိုးရကမယူဘူးဆိုရင်ခုလိုမယူတဲ့အတွက်ဖြစ်ပေါ်လာမဲ့ဆိုးရိုးတွေကိုထောက်ပြနိုင်မဲ့နည်းလမ်းတွေကိုကျွန်မတို့အစိုးရကဆက်လက်ရှာဖွေသွားမှာဖြစ်ပါတယ်။
ရွှေကြရီဌာနပြန်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့မြမအစိုးရကကုလသမဂ္ဂအဖွဲ့နှစ်ခုဖြစ်တဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့နဲ့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးထားတာပါ။အဲ့ဒီနှစ်ဖွဲ့ကတာဝန်ရှိသူတွေဟာဘူးတီတောင်နဲ့မောင်တော်ကကြေးရွာ23ရွာကိုစက်တင်ဘာလမှာတစ်ကြိမ်အောက်တိုဘာလဆန်းမှာတစ်ကြိမ်တွားရောက်ဆန်းစစ်ခဲ့ကြတာဖြစ်ပြီးရခိုင်မြောက်ပိုင်းကဒီဒေသတွေမှာစင်ခေါ်မှုတွေရှိနေစေဖြစ်ပေမဲ့တချို့လူမှုအတိုင်းဝိုင်းတွေရှားမှာတော့တိုးတက်မှုတွေရှိတာကိုတွေ့လာရကြောင်းပြောဆိုခဲ့ကြပါတယ်။ဒီလကုံမှာတော့မြန်မာကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတွားရောက်ပြီးဒုက္ခသည်တွေစစ်စစ်လက်ခံရေးကိစ္စကိုအသေးစိတ်ဆွေးနွေးဖို့ရှိတယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်
။အော်တိုဘားလ19ရက်နေ့တော့ကဗမော်မြို့နယ်အတွင်းမှာမြန်မာစစ်တပ်နဲ့ KIA ကချင်းတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ခဲ့ပြီးတော့ဗမော်မြို့နယ်နမ်ခုတ်နဲ့အောင်မြင်သာကြေးရွာတွေကရွာသားတချို့ကိုမြန်မာတပ်ကဖမ်းဆီးခဲ့ပါတယ် KIA နဲ့မြန်မာအစိုးရအကြမ်းမှာရပ်တန့်နေတဲ့ဆွေးနွေးပွဲတွေပြန်ဆဖို့သဘောတူထားတဲ့ဆိုပေမဲ့လည်းတိုက်ပွဲတွေမကြာခဏဖြစ်ပွားတဲ့ကိစ္စဒေသခံတွေကိုဖမ်းဆီးမှုတွေကလည်းရှိနေတာကြောင့်ငင်းချင်းလုပ်ငန်းစဉ်ကိုအနောက်ရှက်ဖြစ်နေတယ်လို့ကချင်ငင်းချင်းအကျိုးဆောင်တွေကပြောကြပါတယ်ဒီအကြောင်း viewer သတင်းတော့နိုင်ကိုအိမ်ဆက်ပြောပါလိမ့်မယ်
အော်တိုဘလ19ရင်းနေတုန်းက KIA နဲ့သတ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးပမော်မြို့နယ်ရွာသားတချို့ကိုသတ်မတော်ဘက်ကဖမ်းဆီးခဲ့တာနဲ့ပတ်သက်လို့နန်ခုတ်ရွာသားတို့ကအခုလိုပြောပါတယ
်။အောင်းသွားတာအကုန်လုံးကဆယ်ယောက်ကျော်တော့ရှိတယ်ဗျာ။ဆယ်ယောက်ကျော်ထဲမှာကျွန်တော်တို့စီးရင်အတိအကျရတာက4ယောက်။ခြံထဲ6ယောက်ကကျတော့ဒီစကိုင်းတိုင်းဘက်ကနေနတ်ခုတ်ချင်းရွာကိုသူကပြောင်းမှုခြံနေမပြောခြံနေလောက်ကြတော့အဲ့ဒီမှာအလုပ်ဟိုလာလုပ်တဲ့အလုပ်သမားတွေပေါ့နော်။အခုဖမ်းသွားတဲ့4ယောက်ကိုကျတော့မနေ့ကသတ်မတော်ကပြန်လုပေးမယ်ဆိုပြီးမှချင်းရွာဟုတ်ကဲ့ဒီနဲ့တာဝန်ရှိတဲ့လူတွေကိုလာခေါ်ပါဆိုပြီးမှသူတို့ကဟိုအချောင်းချားတွေလို့တီးရတယ်ဖမ်းခံရတာ16ရက်နေပေါ့လွတ်ပေးမယ်လို့ပြောတာမနေ့တုန်းကပေါ့
အဖမ်းဆီးခံရွာသားတွေမနေ့ကပြန်လဲလွတ်လာပြီလို့တခြားဒေသခံတို့ကပြောပါတယ်အချင်းပြည်နယ်တွင်းတပ်မတော်နဲ့ KIA ကြားတိုက်ပွဲတွေမကြာခဏဖြစ်ပွားလေးရှိပါတယ်တိုက်ပွဲတွေကြောင့်ယုံကြည်မှုပြည့်ဝပြီးငင်းချမ်းရေးလုပ်ငန်းစဉ်တွေထိခိုက်လာနေတယ်လို့ကချင်ငင်းချမ်းရေးကျူးတော်ဆောင်ဖွဲ့ကဦးဆောင်အောင်ကပြောပါတယ
်ကျွန်တော်ကတော့ဒီနေ့ဘောတော့ငင်းတန်းတောင်းဆိုနေတာပါဗျာကျွန်တော်တို့အနေနဲ့ကတော့နှစ်ဖက်စလုံးကိုငင်းတန်းပဲဒီတိုက်ပွဲမဖြစ်ဘူးတိုက်ပွဲဖြစ်တဲ့ဆိုယုံကြည်မှုပြည့်ပြည့်ရဲ့ဖြစ်တဲ့ဆိုယုံကြည်မှုဒီဆောက်ဘဝရည်ကြည်ရဲ့ယုံကြည်မှုရှိမှပဲငင်းချမ်းရေးဆက်လက်ပြည့်လို့လို့ရပြည့်ရလဲလို့လို့ရတာဖြစ်တဲ့အတွက်ကြောင့်ဒီတိုက်ပွဲမဖြစ်ဘူးတော့ငင်းတန်းနှစ်ဖက်စလုံးကိုပဲကြိုးနေတာပါဗျာအဲ့ဒါမှာတစ်ခါကဟောက်ချက်လာရင်တော့တိုက်ပွဲတွေကဆက်ဖြစ်ဖြစ်လာတဲ့အခါကျတော့ငင်းချမ်းရေးတွေလည်းဒီအနောက်ဆက်တဲ့မြန်မာစီးတဲ့မြန်ဖြစ်နေရတယ
်ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကလည်းအစိုးရငင်းချမ်းရေးကိုဆက်လက်ဖွင့်လက်မြောက်ပိုင်းမှာအမိတ်ဖွဲ့တို့တရုတ်ပြည်သူသမ္မတနိုင်ငံယူနန်ပြည်နယ်ကုမင်းမြို့မှာတွေ့ဆုံပြီးရပ်တန့်နေတဲ့ဆွေးနွေးပွဲလမ်းကြောင်းကိုပြန်လည်စတင်ဖို့သဘောတူခဲ့ကြပါတယ်ဒါပေမဲ့အခုထိတော့နှစ်ဖက်ဆွေးနွေးပွဲတွေဆက်ပြီးကျင်းပနိုင်ခြင်းမရှိသေးပါဘူး။ငင်းချမ်းရေးလုပ်ငန်းစဉ်တွေကိုပေါ်ဆောင်လုပ်ကိုင်နေတာဟာအားရစရာနေထားမတွေ့ရသေးဘူးလို့ကချင်ငင်းချမ်းရေးကျိုးတော်ဆောင်ဖွဲ့ကဥဆောင်အောင်ကဆက်ပြောပါတယ
်။လက်တွေ့ပေါ်ဆောင်မှုမှာအားနည်းတယ်။အစိုးရနဲ့တပ်မတော်နဲ့ပေါ်ဆောင်မှုလည်းအားနည်းနေတယ်။ဆိုတဲ့အခါကျမရက်တဲ့လို့လည်းအဲ့ဒီပုံမှာလည်းယုံကြည်မှုတိုင်းတာတစ်ခုရှိနေတယ်။ဒီအပြင်မရတဲ့လူတွေရဲ့ပုံမှန်ဆက်ဆံတဲ့အနေအထားတွေနည်းနည်းဆက်ဆံတဲ့ဆက်သွယ်မှုဟိုအရင်လိုခက်ဆက်စိတ်လည်းမဟုတ်တဲ့ခါကျတော့ဖြစ်ဖြစ်ဖြစ်တဲ့ခါကျတော့အကြာလိုက်တော့ယဉ်ကျေးမှုကမင်းမေးလာတာအဲ့လိုအနေထမ်းနေတဲ့ခါကျတော့အားမရတာတော်တော်ဘောတော့နည်းနည်းအားစိတ်မှပဲ
ပမော်မြို့နယ်နန်ခုတ်နယ်အောင်မြင်သာကြေးရွာသားတွေကရွာသားတွေကိုဖမ်းဆီးခဲ့တဲ့လို့ရတဲ့ပတ်သက်လို့လည်းဂါဟာလူခွေကျူးလွန်မှုတရားလို့ဥဆောင်အောင်ကပြောပါတယ
်ဘယ်ဖွဲ့စည်းပွဲဖြစ်ဖြစ်ပေါ့လေအပြည်သူလူထုကိုပန်းစီတဲ့တက်ဖြတ်တယ်နှိမ့်ဆက်တယ်ဆိုတော့ဒါလူကွင်ရေးချူပေါက်တာဒါတော့ဘယ်လိုမှမဖြစ်တဲ့ဟာမလိုလားအပ်တဲ့အရာဖြစ်တယ်
။ပြီးခဲ့တဲ့အော်တိုဘလာ7ရက်နေ့မှာလဲပမော်မြို့နယ်စင်ပူမြို့နယ်ကခေါင်းမေးရွာဘက်မှာဒရန်အိုတမရှိတိုင်ရင်ငန်းနဲ့သမရတို့ကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ပွားခဲ့တဲ့အတွက်ဒေသခံကြီးဝသားတွေကလည်းစစ်ပီးလို့ရတောတောင်ဘက်ကိုတင်းချောင်ခဲ့ကြရပါတယ်။အော်တိုဘားလ19ရက်နေ့ကပဲနိုင်ငံတော်သမ္မတကပုဂ္ဂိုလ်စောအောင်ဆန်းစုကြည်ကချင်ပြည်နယ်မြစ်ကြီးနားမြို့ကိုသွားရောက်ပြီးစစ်ဘေးကြောင့်နေရာဆုတ်ခွာထွက်ပြေးသူတွေအတွက်ယာယီကယ်ဆယ်ရေးစခန်းကိုသွားရောက်ပြီးတော့ထောက်ပံ့ငွေနဲ့ပစ္စည်းတွေပေးအပ်ခဲ့ပါတယ်။ near so quan yare bidu de go, goya goyama, e chan chan ni time bo, a mian song choose as well major, the deep beat also care about it, yeah.
Saudi Arabia ka drained out Jamal Khashoggi ita khamune patat pi lo a mya ti aw chet chin song san sa se mu ri lou pe bu plasmaka twin mu chou Antonio Guterres ka taw su lai ba de Turkey nai ngam ma shi de kaun sit win yong twin ma drained out Khashoggi ita khan lai ya de chang sorry soya ga win khan kha da chang sorry soya ko lu tat khwet license ma pe ja be set pi lo PR ri pe ja bu RSF lo kho de ne zi ma cha drained out mya a phwe ka le taw su lai ba de di chang ko so win lai set pyo ba le me
The
Secretary General stresses the need for a prompt.
Drenau Khashoggi attack mu ne patat lo ma sai ma twa sizat te ja zwa ne pwin lin myin ta mu shi zwa song san sit se bo lo at de so ra go atwin mu chauk ka le pe pyo so tha ba de.
Drenau Khashoggi go Ubre bang cholon bi kulu tapiate kesa adwe kula tamaka anine song zan sisi yi apwe apwe bi sang yu bebo CPJ dinindong miya kawwe sang shaw yi apwe HRW lukun yi sang ji yi apwe Amnesty International nenganaka lunyong chanda gwen apwe ne RSF nesi micha dinindong miya apwe ruga autoba sesye ni nizwe ne jinyan jetho tong su laja bane Dinindong Khashoggi atak khan layare ajang sorry asuya ga wankan byo su dhabi pita jang sorry asuya go lutak kwen lansin mpe jabo ne Nanganaga PRP Muri seller looks on Jabo Dele, Autovalan say Yeni Yeswene, RSF Fuega, Tina Jetto, Downsovare. Sorry, drained out day, attack Kayamune, Pansi, Tintin Kayamuri Dre, sorry, Soyan in it, down when you moot, down when Kamushia Melule, RSF Capiovare. Tamara Donne Tomale, the drained out attack Kayamuma, and she's a Minda, Bowen, Bata de Sure, Tauta, Kuchin, Timatria, Dijau, Tinning Niniga, the Washington Post, the Rinza, and a pillow, the Mimianga, and Twin Pioja Gabare. Tamara Trump ye, Tamelepi, Muara yea, Gina, Jampe lepite, Jared Kushnegaro, Trinda Khashoggi, Balote, Songtoresura, a teacher, Tinebu, a chetlet shapwere, a sima, Vashini de Jau, Siena Yotan, Drinitanago, Biojagabare. A chetlet do a piece on Yashina ye dre, Niazongane, Suzani Jau, Arina Mama, American Becca, Balot, Tompia, Mesurago, Tamara Trump, Nanganai, Wunji, Maipum, Beyuruga, Sumpia Jama, Pichang, Piobare, Jared Kushneha. Sorry, Inches and Minda, Mohammed bin Salmane, Pogo Yea, Yinni to Lepipane. Turki Tamara reset the Yap Arawangaro, Drenna Khashoggi, Tapia Kayamune Badabi, Pichang Kongzingo, Porto Melu, Drenna Niga, Lotogu, Bore, Mingo, Drain, Akaima, Tetuin, Pioso, Dwagabare. Iugale, Drenna Otakangare, Kisa, a two soya McGimpsi, a Jam Piojalabi, Germany, Britain, Pinte, Tonangale, Drenna de Somunas and Echelette, Taman, Topian Bebu, Tonsulabare. Sorry, Nengajai Wunji, Adele El Jubegaro, Drenau Khashoggi, Etakayamuha, Chimare, Maya Muji Pibi, Matamaturi, Tapachin, Kalaya Ralu, Tining Riniga, Fox, Drentana, and Pilu de Mimianga, and Twin Piojagabare, American Nanganda Kayutare, Sorry, Drenau Khashoggi, Etakayamuha, Inshidan, Mindane, but that Sunday Jimishi Jongle, Wunji Adele El Jubega, Biobare, Istanbul Mioma Shide, Sorry, Consu, Yoma Yakutare, CCTV, Madane Ya. Drenau Jamal Khashoggi ne pongzan du wutsong go wutsin tha de sorry thalan yi tu ga october 2 ye ni ma kaunsibun yong ne ga thwat twa ga ba de da go ji jin a phin drenau khashoggi go lou jan tat phyat pho sorry aso ya bet ga jo tin pyin sin ga bi tu de ga ma te be kaunsibun yong ne ga thwat twa de so da go pya nai mu atwa ba jo tin si sin ga de lo yu sa ni ja da ba anthony billingsley ha australia nai ngan new south wales tak ga do ga She Levan Dita, Nangaye, Nanganaga Ubre Jia Tanaga, Achida Nibia Siat Uba, Tuga, sorry, Soya, a Diga, Yuejaha, and she's a Mindago, a cargo, Bebu, or Dwepitelu, Piobare.
This whole process is to try and find some way of producing a vaguely plausible.
Dubiodoragaro, sorry, Soyaga, Losamu Aloha, and she's a Minda, Dikesama, Longa, Bawin, Pata Chimishi, Busure, Mayare, a Jambiaje, Piana, and Boot, Loni Jaravalu, Piodoraba.
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ၇နာရီအထိလိုင်းဒိုမီတာ၃၂၄၀၄၈အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ၉၀မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ၉နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း
6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ကျွန်မရှင်လာကြပါသခင်များ VOA American တာမြန်မာပိုင်းက2018ခုအောက်တိုဘာလ23ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေစေလိုင်းနိုမီတာ32 40 48အပြင်လိုင်းလက်မီတာ190 kHz 1595ကနေတိုးချက်ထုတ်လွှင့်ပေးနေတယ်လို့ VOA Facebook စာမျက်နှာကလည်းအချိန်နဲ့အပြေးညီဖန်ယူနားဆင်လို့ရပါတယ်။အခုဒုတိယပိုင်းနားဆင်ကြရမယ့်အထဲမှာဆိုရင် For the land
and Overnight, San Francisco 49ers quarterback Colin Kaepernick refusing to stand during the national anthem again.
အဲ့ဒါကတော့အသားယောင်ခွဲခြားမှုကိုဆန့်ကျင်တဲ့အမေရိကန်ကလူမဲအားကစားသမားတွေရဲ့လှုပ်ရှားမှုတွေအကြောင်းသုတဆုံးနေအမေရိကန်တခွင်အစည်းအဝေးမှာမကြခင်ကြားပါလိမ့်မယ်။အပတ်စဉ်စီးပွားရေးကဏ္ဍလည်းလာအောင်ပါ။ American EDM အသုံးလုံးတဲ့ကမ္ဘာသတင်းတွေမှာဖော်ပြတဲ့မြန်မာနိုင်ငံအကြောင်းစာတွေမလာခင်လော့စင်မှာ Australia နိုင်ငံကသတင်းတပုတ်ကိုကြားမှာပါဩစတြေးလျနိုင်ငံခရီးရန်ဖျားเจ้าတွေစာတင်เจ้าတွေနဲ့လူလူခြေပြုအဖွဲ့စည်းတွေမှာကလေးသူငယ်တွေပေါ်မှာလိမ်မိုင်းဆန်ရစော်ကားမှုတွေရှိခဲ့တာကိုနိုင်ငံရဲ့ကိုယ်စားဩစတြေးလျရဲ့ဝန်ကြီးချုပ်ကနိုင်ငံကိုတောင်းပန်လိုက်ပါတယ်။၅နှစ်ကြာစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးတော့အခုလိုမျိုးဆိုးဝါးတဲ့ဖြစ်ရပ်တွေကိုတွေ့ရှိခဲ့တာကြောင့်စော်ကားခံရသူတွေကိုဝန်ကြီးချုပ်ကနေတောင်းပန်ခဲ့တာပါ။ဆစ်ဒနီမြို့ကနေ VOA သတင်းနောက်ဖိလ်မာဆီယိုသတင်းပေးပို့ထားတာကိုဒေါ်လာအတန်ပြောပြပါလိမ့်မယ်။
ဩစတြေးလျနိုင်ငံရဲ့တမိုင်းဖြစ်ရတွေမှာရှက်ဖွယ်အကောင်ဆုံးဂန္ဓာတွေနဲ့တခုဖြစ်တဲ့ကလေးသူငယ်တွေပေါ်လိမ်ပိုင်းဆိုင်ရာစော်ကားမှုတွေသူ့နိုင်ငံကိုယ်စားဝန်ကြီးချုပ်စကော့မော်ရီဆန်ကစော်ကားခံခဲ့ရသူတွေကိုခုလိုတောင်းပန်လိုက်တာဖြစ်ပါတယ်။ဩစတြေးလျရဲ့အစီအမံဆုံးတော်ဝင်ကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုကနေမိဘမဲ့ကလေးကြီးဟာတွေခရီးရန်ဖျားချောင်းတွေစာတင်ချောင်းတွေနဲ့တခြားလူမှုအခြေပြုဌာနတွေမှာဆယ်စုနှစ်ပေါင်းများစွာကြာအောင်ပဲခလီပေါင်းတောင်းနေချီလိမ်ပိုင်းဆိုင်ရာစော်ကားခံခဲ့ကြရတာကိုတွေ့ခဲ့တာဖြစ်ပါတယ်။ဒါဟာနိုင်ငံတွေကြေကွဲပွေရဖြစ်ရဆိုကြီးလို့ဝင်းကြီးချုပ်မော်ရီဆန်ကလွှတ်တော်မှာတင်းလာနေကပြောခဲ့ပါတယ်
။ Silenced voices. Muffled cries in the darkness.
Unacknowledged tears. အမောင်းတွေကအတမထွက်ရတာတွေ၊ကြိတ်ပြီးငိုကြွေးမှုတွေ၊လူမသိအောင်မျက်ရည်ကျရတာတွေ၊ထုံမပြောရတဲ့နာကျင်တဲ့ဝေဒနာခံစားမှုတွေ၊စိတ်တော့ကယောက်ျားသူတွေရဲ့ထုံမပြောရတဲ့အတနာခံမှုတွေအပြစ်မဲ့တဲ့ကလေးတွေအပေါ်စဉ်းစားလို့မရနိုင်တဲ့ညာတာမှုကင်းမဲ့တာတွေခဏိဩစတြေးလျနိုင်ငံဟာဒီယွန်ရှာမုံဒီပွဲရာစိတ်တုံလို့ခြောက်ခြားမှုကြီးကိုရင်ဆိုင်နေရတာဖြစ်ပါတယ
်လိမ်မိုက်ဆိုင်ရာစော်ကားခံခဲ့ရတဲ့ဒဏ်နဲ့အသက်ရှင်နေထိုင်ခဲ့ကြသူတွေဟာဩစတြေးလျရဲ့စူးရရဲ့တရားဝင်တောင်းပန်ချက်ကိုကြိုဆိုလိုက်ပြီးမြင်သူတို့ခံစားရတဲ့ဒဏ်ရာတန်ချက်တွေပြောက်ကွင်းအောင်ကုစားနိုင်ဖို့ပြမှုကိုဖုံးကွယ်ဖို့စ조사သူတွေကိုအေးအေးယူနိုင်မဲ့ဥပဒေတွေပြောင်းလဲပြဋ္ဌာန်းပေးဖို့နဲ့နှိမ့်နာကြေးပေးနိုင်ဖို့အခက်အခဲကြံ့ကြတဲ့စနစ်တွေကိုပြောင်းဖို့တင်ပြခဲ့ကြပါတယ်။ငယ်စဉ်ကလေးဘွားကလိမ်ပိုင်းဆိုင်ရာစော်ကားခံခဲ့ကြရသူတွေနေနဲ့နှိမ့်နာကြေးအမေရိကန်ဒေါ်လာ36,000တိခံစားနိုင်ခွင့်ရှိပေမဲ့ရော်ကျင်းွေတောင်းခံရမှာအချိန်သိပ်ကြတာတွေ့ရပါတယ်။ဒါ့အပြင်နိုင်ငံမှာဒီအကြောင်းနိုးကြားမှုရရှိစေဖို့ပြတိုက်တစ်ခုဖွင့်လို့ဖို့လေဝင်းကြီးချုပ်ကခရီးပေးခဲ့ပါတယ်။အဲ့ဒီပြတိုက်တွေမှာကလေးတွေရဲ့စော်ကားခံရတဲ့အကြောင်းတွေကိုအမှတ်တရဖော်ပြမှာဖြစ်ပါတယ်။၅နှစ်ကြာကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုအပြီးအမှုပေါင်း2500ကိုဩစတြေးလျအာဏာပိုင်တွေထံလွှဲပြောင်းအနှံပေးခဲ့ပြီးအခုဖမ်းဆီးအရေးယူမှုတွေစတင်ပြုလုပ်နေပြီဖြစ်ပါတယ်ရှင်
။အခုတော့နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြနေတဲ့ဒီမြန်မာပြည်ဆိုင်ရာအကြောင်းအရာတွေကတချို့ကိုကောက်ထုတ်ပြီးတော့မူရင်းအပုံပြကျွန်တော်နဲ့မတ်အင်ဂျင်နိုင်တင်ပြပါမယ်ခင်ဗျာ။မြန်မာစီးပွားရေးဟာဒီတိုင်းဆက်ပြီးတော့ရက်တီသွားဖို့မလွယ်တော့ဘူးဆိုတဲ့အကြောင်းပီတာဂျန်ဆန်ဂျေးသားတဲ့ဆောင်းပါးကို Asia Times သတင်းမှာအောက်တိုဘာလ22ရက်နေ့ကဖော်ပြထားပါတယ်။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရသာစုအလက်ထက်မှာမြန်မာပြည်ကြီးပွားတိုးတက်နိုင်မယ့်မျှော်လင့်ချက်အစ်စ်တွေတိတိတသားသားပျောက်ကွယ်နေပါတယ်။ရခိုင်ပြည်နယ်အတွင်းကပြည်ပကငွေကြေးဖုံးပွားမှုနဲ့ရေကြီးမှုတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းကကျဆင်းလာနေတဲ့အကြောင်းကမ္ဘာ့ဘဏ်ကဖော်ပြပါတယ်။လ 2018-19 ဘဏ္ဍာရေးနှစ်အတွင်း 6.8% ခန့်နှုန်းကနေ 6.2% အထိကျဆင်းခဲ့တယ်လို့ဆိုပါတယ်။နိုင်ငံတကာရင်းနှီးမြှုပ်နှံမှုကလည်းအခြေအနေမကောင်းပါဘူး။ပြီးခဲ့တဲ့နှစ်ကဒီချိန်လောက်မှာဒေါ်လာ3ဘီလီယံရှိခဲ့ပေမဲ့ဒီနှစ်မှာတော့ 1.9 ဘီလီယံလောက်ပဲရှိပါတယ်။ငွေကြေးဖောင်းပွမှုကပြီးခဲ့တဲ့နှစ်တုန်းက 5.5% ခန့်နှုန်းဒီနှစ်မှာတော့ 8.5% ခန့်နှုန်းအထိမြင့်တက်လာပါတယ်။ပြီးခဲ့တဲ့2015ခုနှစ်တုန်းကဆိုလို့ရှိရင်နိုင်ငံခြားကုမ္ပဏီတွေမြန်မာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံကြမဲ့အခြေအနေတွေတိတိတသားရှိခဲ့ပေမဲ့အခုတော့ရခိုင်ပြည်နယ်အရေးကြောင့်လုံးဝမရှိတော့ဘူးလို့ Eurocharm မြန်မာကုမ္ပဏီရဲ့အမှုဆောင်ညွှန်ကြားရေးမှူး Philip Rarisam ကပြောပါတယ်။အခုဆိုရင်မြန်မာနိုင်ငံမှာလာပြီးတော့စီးပွားရေးရင်းနှီးမြှုပ်နှံမှုလှုံ့ဆော်မှုတွေဥရောပမှာလုံးလို့မရနိုင်တော့ဘူးလို့လည်းသူကဆိုပါတယ်။မြန်မာနိုင်ငံကိုစီးပွားရေးအရအေးအေးဒဏ်ခတ်မှုအစ်စ်တွေလှုံ့ဆော်မှုဥရောပဘက်ကစဉ်းစားနေပါပြီ။ဒါပေမဲ့လက်ရှိမြန်မာစီးပွားရေးအခြေအနေတွေကနေတိုးတက်မှုတွေရှိလာအောင် NLD အစိုးရအနေနဲ့လုပ်လို့ရတာတွေလည်းတော်တော်များများရှိနေပါတယ်။ကုန်ထုတ်လုပ်မှုတွေတိုးတက်လာအောင်လျှက်စစ်မီးကောင်းကောင်းရဖို့လိုပါတယ်။မြန်မာနိုင်ငံရဲ့စွမ်းအင်ကဏ္ဍမှာယင်းနှိမ့်မြုံနှံမှုတွေအကြီးအကျယ်လိုအပ်နေပါတယ်။နိုင်ငံခြားကုမ္ပဏီတွေကလည်းဒီကဏ္ဍမှာယင်းနှိမ့်မြုံနှံနေကြတာပါ။ဒါပေမဲ့လည်းအစိုးရကလျှက်စစ်မီတာကကိုတိုးမကောက်ဖဲဖြစ်နေပါတယ်။မီတာကတိုးတယ်ဆိုတာကနိုင်ငံရေးအရစွန့်စားရတဲ့ကိစ္စလည်းဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံလူဦးရေရဲ့30ရာခိုင်နှုန်းလောက်ပဲလျှက်စစ်ကိုရနေတာပါနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေအလွဲတကူလှုပ်လို့ရအောင်အစိုးရဘက်ကဖန်တီးတာတွေရှိရဆိုပေမဲ့လာမယ့်2020ကြာရင်ကျင်းပမယ့်ရွေးကောက်ပွဲမှာ NLD နိုင်ခြေရှိပါမလားဆိုတာကတော့မရေမရာဖြစ်နေပါတယ်လို့ Peter Jensen ရဲ့ဆောင်းပါးကို Asia Times မှာဖော်ပြထားပါတယ
်မြန်မာနိုင်ငံက NLD ရှိတဲ့ကွန်းစားတဲ့ဒလိအကြောင်းကျော်ရဲလင်းရေးသားတဲ့ဆောင်းပါးကိုတူရကီအခြေစိုက် AA သတင်းမှာအောက်တိုဘာလ18ရက်နေ့ကဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဗြိတိန်နိုင်ငံဆိုင်ရာတန်အမတ်အဖြစ်တာဝန်ယူခဲ့ပူးတဲ့ Vicky Bowman ဟာတီးခဲ့တဲ့စက်တင်ဘာလတုန်းကရန်ကုန်မြို့မှာယထာလန်းကူးဖို့ရက်ဆောင်နေတော့ယထာဘော်ကနေကွန်တရွေးနဲ့လှမ်းထွေးတာကိုခံခဲ့ရပါတယ်။ကွန်တရွေးဆက်တွေဟာသူ့မျက်နှာရှေ့ကဖြတ်ပြီးသူ့ရဲ့လက်မောင်းကိုလာဆင်ခဲ့တာပါ။မြန်မာပြည်မှာကွန်းရစားတဲ့အလေအထကရာစုနှစ်နဲ့ချီပြီးရှိလာခဲ့ပါတယ်။လန်းတောင်တိုင်းမှာကွန်းရဆိုင်ရှိပါတယ်။ကွန်းတရွေးတွေကလည်းနေရာအနှံ့မှာရှိနေတတ်တာပါ။ကျန်းမာရေးဌာနကစစ်လိတ်တောက်ကွန်းစားဓာတွေကိုစာတင်ကြောင်းဆေးရုံနဲ့အားကစားရုံတွေမှာမလုံရဆိုပြီးဥပဒေထုတ်တားမြစ်ထားပေမဲ့ဒီအလေအထတိတိတသာရော့ကျသွားတာမတွေ့ရပါဘူး။ရန်ကုန်မန္တလေးနဲ့တောင်ကြီးကပြည်သူဆေးရုံကြီးတွေမှာကဒရင်းကင်ဆာဖြစ်တဲ့သူပေါင်းကနှစ်စဉ် 9,000 ကျော်ရှိပါတယ်။ကဒရင်းကင်ဆာသမားတွေကကွန်းကိုနှစ်တော်တော်များများဆွဲပြီးစားလာခဲ့ကြသူတွေပါကွန်းစားတာကိုဖြတ်ဖို့စီယုံရတာတော်တော်ခက်ခဲတယ်လူတော်တော်များများကကွန်းကစက်လိတ်လောက်အန်ဒီယံမကြီးဘူးလို့လည်းထင်နေကြတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးတယောက်ဖြစ်တဲ့ဒေါက်တာကျော်ကန်ကောင်းကပြောပါတယ်ကွန်းစားတာဟာကျန်းမာရေးအတွက်အန်ဒီယံကြီးတယ်ဆိုတာကိုပြည်သူအများသဘောပေါက်လာအောင်လုပ်ဖို့ကအရေးကြီးဆုံးပဲလို့လည်းဆိုပါတယ်PHF လို့ခေါ်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုကကွန်းအန်ဒီရဲ့အကြောင်းအများသိအောင်လှုပ်ဆောင်နေပါတယ်။သူတို့ကကွန်းစားသူတွေတင်မကကွန်းဆိုင်တောင်သူတွေကိုပါပညာပေးနေကြတာပါ။မြန်မာနိုင်ငံမှာကွန်းဆိုင်တောင်သူပေါင်း3တန်းရှိပါတယ်။ကွန်းစားသူတွေများတာကြောင့်ကွန်းဆေးကွက်မှာအမျက်များတဲ့ကွန်းအစားတခြားသီးနှံအစားထိုးစိုက်ပျိုးဖို့စီယုံမှုတွေကမလွယ်လှဘူးလို့လည်းကျော်ရဲလင်းရဲ့ဆောင်းပါးကို AA သတင်းမှာဖော်ပြထားပါတယ်ရှင်။
တော်ရှိမှန်ခင်ဗျာအရပ်ဖတ်လူမှုအဖွဲ့အစည်းတွေလူမှုအခြေပြုလူမှုအဖွဲ့တွေအားကောင်းခိုင်မာမှုဆိုတာဟာဒီမိုကရေစီစနစ်စိတ်ချခိုင်မာစေဖို့အကြောင်းအရာတစ်ခုလည်းဖြစ်ပါတယ်။ဒါကြောင့်လည်းပဲဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာအရပ်ဖတ်လူမှုအဖွဲ့အစည်းတွေအားကောင်းခိုင်မာတဲ့အနေအထားကိုခုရောက်လာပြီလို့ဆိုနိုင်ပါသလား။နောက်အုပ်ချုပ်ရေးအာဏာပိုင်တွေဘက်ကရောဒီအရပ်ဖတ်လူမှုအဖွဲ့တွေအပေါ်မှာဘယ်လိုသဘောထားရှိလဲ။ဒီအရပ်ဖတ်လူမှုအဖွဲ့တွေနဲ့အာဏာပိုင်တွေရဲ့ဆက်ဆံရေးတစည်းတစောင်းကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်စနစ်မြန်မြန်လူရဲတို့ရရှိနေအနေနဲ့ view မြန်မာပိုင်းကိုကိုယ့်ရဲ့ telephone number တွေကြိုပြပို့ထားမယ်ဆိုရင် daily life အစီအစဉ်လွှင့်တုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ် view မြန်မာပိုင်းရဲ့ phone number က12323822554ဖြစ်ပါတယ် email လိပ်စာကတော့ burmese@viewnews.com ဖြစ်ပါတယ
်အခုတော့မနေ့ခင်းတိုင်းဒေါ်လာတန်တင်ဆက်ပေးနေတဲ့ American EDM အသုံးနှုန်းတွေကိုနားဆင်ပါခင်ဗျာ
ဒီကိမ်းနဲ့တင်ပြမယ် EDM အသုံးကတော
့ hard of hearing
ဖြစ်ပါတယ်စာလုံးပေါင်းက H A R D hard ကခက်တာ OF off H-E-A-R-I-N-G, hearing a, na cha ya ra, so ro, sa kwa thun ye, ta ya ite ve ga ro, na cha ya ra, ke ta po. Di thun ye, idiom a de ve ga ro, shima re, na kong kong ma cha ya ra, na nene le ni ra gu, yin nyon pyo ra, phit ba re. Di thun ye, bat de lo, George Groby re, u ma gu, na sin chi cha ya aung.
My grandmother is hard of hearing, so I have to shout to make her understand what I want to say.
Chino phwa ga tei na ma ja bu na ne ne le ni de da chang chino pyo chin na go tu na le ya aw aw pi do pyo ya de li lu thei be ya ba de u ma go na ta khaw na sin chi ja ya aw.
My grandmother is hard of hearing, so I have to shout to make her understand what I want to say.
Na kong kong ma ja ya da na nene le ni da go idiom a thon ya be lu pyo mle
hard of hearing
lu pyo lu ya ba de era ga ro di kri mne tin pya ke de idiom a thon me phit ba de
gura apasen si wai kana le yaw ba bi eu europa tamaka ga myanmar nangan go let shi pe tha de kong noe san ya a thu khun ye go ma ja kin yauk thwe mo shi ni bi lo tacha si wai san ya pait so a ye yu mu de go ba lou saung lo me la la de shi ni lo မြန်မာစီးပွားရေးဖွံ့ဖြိုးမှုမှာအဓိကကျတဲ့ပြပပုတ်ကုံလုပ်ငန်းအပါအဝင်ဒီမိုကရေစီပြုပြင်ပြောင်းလဲရေးတစုံလုံးကိုပါထိခိုက်နိုင်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်မောင်ကပြောပါတယ် EU ကမြန်မာနိုင်ငံကိုစီးပွားရေးအရာပိတ်ဆို့အရေးယူမယ်ဆိုလို့ရှိရင်ဘလို့နောက်ဆက်တွဲဆိုးကျိုးတွေဖြစ်လာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ဦးမောင်မောင်ကိုကိုယ်စားဝန်နဲ့ဆက်သွယ်ပြီးတော့စီးပွားရေးကဏ္ဍမှာတင်ဆက်ထားပါတယ်
လက်ရှိဗန္ဒာနေရဲ့ပထမ6လအတွင်းမြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းကနေပြပကိုတင်ပို့တဲ့ပမာဏဟာအမေရိကန်ဒေါ်လာ 1.2 ဘီလီယံအထိရှိခဲ့တဲ့အကြောင်းအစိုးရကထုတ်ပြန်တဲ့စင်စရာတွေမှာဖော်ပြထားပါတယ်။အထည်ချုပ်လုပ်ငန်းဟာမြန်မာနိုင်ငံကပြပကိုတင်ပို့တဲ့ပို့ကုန်တွေထဲမှာလေယာထွက်ကောက်ပဲသင့်တဲ့နေပြီးရင်ဒုတိယအရေးကြီးဆုံးလုပ်ငန်းလို့ပြောလို့ရနိုင်ပါတယ်။ EU ကမကြာခင်မှာမြန်မာနိုင်ငံအပေါ်စီးပွားရေးအရာပိတ်ဆို့အရေးယူမှုတွေချမှတ်ဖို့ပြင်ဆင်နေတယ်ဆိုတဲ့အတန်တွေထွက်နေတာကြောင့်အဲ့ဒီလိုသာချမှတ်လိုက်ရင်အထည်ချုပ်လုပ်ငန်းဟာအထိနာဆုံးလုပ်ငန်းဖြစ်မဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာအလို့သမားတမကများအဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်မောင်ကပြောပါတယ
်။ရှိရနေမှာဒါလည်းဥရောပလေ trade commission ရမှာပေါ့နော်။ commission ရပြီးတော့ဒီလိုတွေ့နေတော့တွေ့ရတော့ရက်ကလေးကျင်းလာလို့တော်တော်များများနဲ့တွေ့နေ။တွေ့လာမှတော့ဒါတွေဥရောပလေ trade လုပ်မှာပေါ့။အဲ့ဒီဥရောပလေ trade လုပ်တဲ့ခါမှာလည်းတွေ့ကြတော့ဒါလည်းပြောကတ္တကံဒီကောင်းနေတာက investor တွေကနေပြီးတော့နော်ဒီ EU ကနေပြီးတော့ essential ဆိုတာဟာပေါ့နော် EU everything that I'm to have in my name ဆိုတော့ withdraw လုပ်နေဆိုတော့အတန်းကိုရကြားနေရတယ်ကြားနေရရဲ့ဆိုတဲ့ခါမှာ American ဟာတော့ဟိုသူလင်းဟိုကိုယ်ရတဲ့ diet ဖြစ်ဆက်မှုရှိနေတာ gain နေပေါ့ gain နေပြီးတော့ဆိုတော့တကယ်တော့အားဖိတ်တယ်ဆိုတော့ဒါက immediate impact ရှိမှာကိုယ်ရကတော့ကားတဲ့ပုံမှာရှိမှာလားလို့အဲ့ရှိနေတယ်လို့အားလုံးလည်းပြန်လာတယ်။ဒီလိုလေမမြင်ရဘူးလေရှိနေတဲ့ speech process ပေါ့။ဟော speech process နဲ့လည်းနေရတာဒီက trust building လုပ်ကြဟာမှာအားလုံးဟာဒီမှာလာပြီးတော့ impact maybe impact ရှိနေဆိုတော့ကိုယ်ကတော့ယူနေပါလား
။အခုကဟိုသူတို့ပြောနေတဲ့အထက်မှာတော့တေချာတယ်ဒီဟိုပေါ့အထည်ချုပ်လုပ်ငန်းကတော့တေချာပေါက်ပါမယ်ဆိုတဲ့ပုံစံမျိုးစစ်စလန်ကအခုချမှတ်လိုက်တဲ့ဟိုအရေးယူမှုအစ်စ်ထဲမှာလည်းရေဘွတ်အပြင်သူက EU နဲ့ inline ဖြစ်တယ်အထည်ချုပ်လုပ်ငန်းတွေလည်းပါမယ်လို့ပြောတယ်ဆိုတော့ဟို EU ကချဖို့ပြင်ဆင်နေတဲ့အထက်မှာချဖို့လုပ်နေတဲ့အထက်မှာလည်းဒီအထည်ချုပ်လုပ်ငန်းတွေကတော့တေချာပေါက်ပါမယ်သဘောဖြစ်နေတယ်တဲ့ဒီစစ်တပ်ကအရာရှိတွေကိုဟိုပေါ့နော်ပြင်မှတ်ထားအရေးယူတာအပြင်
ဟုတ်တယ်လေဒီစစ်လုပ်ငန်းတွေကတော့လေလေလေးပေါ့နော်ဒါတော့ဒါလည်းတော့ထပ်ပြီး private sector ပုံကြီးကအခက်အခဲလုပ်ရမှာပေါ့။ကိုယ်ကဟိုဟိုဒီ cut net impact ဆိုတော့ပေါ့နော်။ကို contract contract မျိုးကြီးချိုးတဲ့လုပ်ငန်းတွေမှာဒီနေရာကကိုယ်ကြီးစကအများဆုံးလက်ပြီးရှင်တယ်။ဒီနေရာကကို develop ဖြစ်တဲ့လုပ်ငန်းတွေကအတင်းခါရတော့အဲ့ဒီကတည်းကဒီနေရာအများဆုံးဖြစ်တော့အဲ့ဒီမှာလေအားဖြစ်ဖြစ်ပေါ့ဒီအထက်အခဲကျေကျေကျေကျေပြန်ပေးမယ်ဆိုတော့ရှိပါတော့။ It's about for leading လောက်ရှိတာပေါ့။ဆိုတော့ leading လောက်ရှိတဲ့ဥစ္စာကိုရတာဖြစ်နိုင်လို့ဒါဖြစ်မလို့ဆိုတော့ဒီမှာဒီလိုလိုလိုလားဒီလိုဟောအလို့ရှင်နေတယ်နော်ကိုယ်ကပြင်ဆင်ရတဲ့ပြဿနာမှာရှိနေတယ်ဆိုတော့ဒီလိုကိုယ်က interface solution ဆိုတာကိုပြင်ဆင်မှုကိုပြောရတယ်လေဟ ေးချင်တာဒီရုပ်တရက်ဆိုတခုကြည့်တယ်ဆိုရင်လာမထုတ်ဆန္ဒပြမယ်လို့ဒီနေ့မှလည်းလည်းအားကြီးဟာမျိုးပြောနေကြရအောင်လို့တစ်ချက်ကတော့ဒီဆိုချက်ပါလို့ပေါ့နော်ဒီဒီလေးလေးစမ်းလို့လေးခဏလေးပြီးတော့ဒါကိုလေးခုဆိုဟာမျိုးကတော့လေးတန်းလာနေပြနေရတယ်ဒါလေးထူထောင်နေရတယ်ဆွေးနွေးပြနေတယ်အဲ့ဒီဆက်ဆက်ဆက်ဆက်တစ်ခုလည်းပြတ်ပါလို့
အခုရခိုင်ပြည်မှာဖြစ်နေတဲ့အခြေအနေကနိုင်ငံတကာမှာ impact ကတော်တော်ကြီးတော့အကျိုးသက်ရောက်မှုကတော်တော်ကြီးမားနေတော့အမေရိကန်အပါဝင်ပေါ့နော် EU တို့လိုတကယ်နိုင်ငံကြီးတွေအင်အားကြီးအုပ်စုတွေကနေပြီးတော့မဖြစ်မနေတခုခုတော့အရေးယူတော့မယ်ဆိုတဲ့ပုံစံမျိုးသူတို့ကတာဆူနေတာရှိတော့ဟိုဘယ်လိုပုံစံနဲ့သူတို့လုပ်တင်တယ်လဲစောစောဥမာမောင်ပြောသလိုဟိုအခြေခံလူဒန်းစားပေါ့နော်လက်လူလက်စားတွေတကယ်ဟိုဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကိုမထိခိုက်စေတဲ့နည်းနဲ့ဘလို့ပုံစံနဲ့များသူတို့အရေးယူလို့ရမလဲတခြားနည်းလမ်းရှိသေးသလား
တခြားနည်းလမ်းရှိတာတဲ့ဆိုင်လူလက်စတုံးတွေလည်းမီးရမယ်နော်ဒါဆိုရင်ဒီကိုဖီအနာရပုတ်ချပါလေကိုဖီအနာရပုတ်ကို US ကို EU ကိုအကုန်လုံးရတာဒီကအဲ့ဒီတိုင်းလည်းဒီကိုမှုအစိုးရနဲ့ဒီရလို့ချီရနဲ့အဲ UNDP တွေနဲ့ဒါကလက်မှတ်ပေးဒီဝါဒင်းတွေဒီလေကောင်းလုပ်နေကြတယ်လေနေကူးတယ်လို့လူတိုင်းကပြောကြမှာပါအဲ့ဒီရပါတယ်လူ6000လောက်လာတယ်ဆိုတော့ဒီနည်းလျာကိုရရတယ်။အဲ့တော့ဒီဟာကရေးကြတယ်လို့ပြောပြမယ်။ဟိုကျွန်တော်ပြန်ကြည့်မယ်ဆိုရင်ကျွန်တော်ခိုင်းနေမှာလေဥပမာရှိတော့ကော်မီရှင်းတဲ့နည်းလေးကဘယ်လိုလုပ်လဲ။ဘယ်လိုကြည့်ရလဲဆိုတော့ competitive ကိုကြည့်ကြည့်ကြည့်လိုက်။ဒါခိုင်းနေမှာလေကျွန်တော်ရေနဲ့ကျွန်တော်ဥပဒေဒီစီစီစနစ်ကိုမရခင်မှာဒီအားနာချက်ဖြစ်နေတော့ရှိတဲ့ဒိန်းတွေကိုပြန်ပို့လို့ရတယ်။လုံးဝနေတယ်ဘယ်လိုလုပ်ရလဲဆိုအားလုံးကြည့်ကြည့်ပါလေ။ဒါဆိုတော့ဒါဒီနေရာမှာပေါ်ရလို့ရနေပြီးတော့အဲဒီများတဲ့ကိစ္စကိုဒီလေဒီကြောင့်ကြောင်းရတဲ့ကိစ္စကိုကျွန်တော်လက်ခံကျွန်တော်ကရေးပြမယ်ရှိတဲ့အနေထားကိုနှစ်ဖက်ကိုရှင်းကြည့်ရမှာ။ဒီနေ့လည်းကျွန်တော်ဒီဘက်မှာဒီကိုယ်ပြည်ရဲ့ဆရာပြည်နဲ့ကျွန်တော်တို့ဒီဒုက္ခတွေအများကြီးကြတာအဖြစ်ဖြစ်နေကြောင်းလုံးဝဆိုတော့နော်။ဒီလိုလည်းရတယ်ဝေရတာလည်းမဝင်လို့မရပါဘူး။ဒီလိုပြီးတော့မှပြန်ဆောင်ရမှာနဲ့အခုဖြစ်နေတဲ့ဥစ္စာနဲ့ကိုကြည့်နေဆိုဖြစ်ချင်းရတဲ့ဘယ်လိုလုပ်ကြအောင်ပါလဲ။ဆိုတော့အဲ့ဒီစီမံချက်ကိုလုပ်နေတာကိုကျွန်တော်တို့ကတော့အချိန်ကြီးပြီးတော့စာမေးတယ်လို့အနည်းငယ်ကြည့်ချက်ပြီးလို့လို့ရှိအောင်ပါလို့ပါပဲ။ကျွန်တော်ကဒီ brain stem section ဆိုတာ၊အခုအားပေးကြလဲမဆိုအချာကတော့ကျွန်တော်ထင်တယ်ဖြစ်ခါလည်းမဟုတ်ဘူး။ဟောကျွန်တော်ဒီနေ့တင်တဲ့ဒီ mobilization process ကိုခုလည်းရောက်ချိုးလိုက်တယ်ဖြစ်သွားမယ်။
ဒီမိုကရေစီပြင်ပြောင်းလဲရေထိခိုက်နေတာတော့တေကြပြီမချခင်မှာကွာအခုပြောနေဆိုနေကြတာနဲ့တကွတော်တော်ထိခိုက်နေစီဝိုင်းရေးရကောဘယ်လောက်များထိခိုက်နိုင်မလဲ impact ကဘယ်လောက်ကြီးမလဲ
impact ကကြီးနေပါလေကျွန်တော်တို့ကဒီ economy ရေပေါ်ပြီးကြောင်းနဲ့ပြောင်းလဲထိခိုက်မှုကိုစိုးစားနေတဲ့ကာလမှာကျွန်တော်တို့ဆိုအထွေထွေမြန်မာပြည်2000ကကြီးနေကြရတော့ဒီ CNB ကလည်းကြီးတယ်အခုကြီးနေဆိုကျွန်တော်တို့ကကျွန်တော်လာခဲ့တယ်နော်ကိုဗစ်ဝင်ကြတာကပြောတယ်ကျွန်တော်ကအဲဒီ CMP ကလည်းကအဲ2 billion တည်းကျွန်တော်ရောင်းလာတယ်ရေပောက်ကိုအဲဒီမှာ 80% ကရေပောက်ရောင်းလာတယ်ဆိုတော့အဲဒီ2 billion ကျတဲ့ဒီကွန်ကလုံးမျိုးကျွန်တော်ကရပေးလိုက်တဲ့ solution နဲ့ဘယ်လိုဖြစ်သွားမလဲပေါ့နော်အဲဒီလူတွေကငွေနဲ့တော့ပြောမယ်ဆိုတော့ကျွန်တော်စီကောင်းရေးအပြစ်ပေါ်ကိုပြောလို့ရတယ်အဒီလူတွေနောက်ဆက်ပြတာဖြစ်နေဆိုတော့ကျွန်တော်ဒီလိုလေကျွန်တော်မြင်တယ်ဒါနဲ့လည်းကျောင်းဆိုဒီအလားနဲ့ migration ဆိုတာပေါ်လာမှာပါ။အဲဒီ mass migration မှာသူ့လောက်ရဲ့သူ့လောက်ကျောင်းချူပြန်းဟာဖြစ်နေ။တစ်ဖက်နိုင်ငံမှာလည်းဒီလူမျိုးတွေတော့အများကြီးလာမယ်။လူမျိုးတွေတော့အများကြီးလာဆိုတော့ကျွန်တော်တို့ဒီကျောင်းလာမှာရှိနေတဲ့အမေရိကန်တစ်ခုတည်းနဲ့ပြည်နယ်။အင်းကြီးနိုင်ငံတွေမှာတော်တော်များများဒါလည်းအပြည့်ပြည့်နေတယ်။ဒီပေါ်ရဲ့အနေနဲ့လည်းကျွန်တော်တို့ကနောက်ထပ်ပြန်လဲပြန်လည်ပြုဖို့ဆိုတာကတော်တော်ဆွေးနွေးလာတယ်အဲ့ဒါလည်းမဖြစ်အောင်တော့ကျွန်တော်အားလုံးကြိုးစားကြည့်ကဆွေးနွေးရလို့လုပ်နေတယ်လို့ကျွန်တော်ကပြောနိုင်အောင်ဒီဟာအီးတက်အားလုံးလည်းလို့ကျွန်တော်ဆောက်ဆင်ကြတာပ
ါ Good ကတော့သုတဆုံလင်းအမေရိကန်တခွင်စီစဉ်ကိုကြားမှာပါလွန်ခဲ့တဲ့နှစ်90ကအိုလံပစ်အားကစားဆုပေးပွဲမှာ Black Power Salute ဆိုပြီးတော့လက်သီးဆုပ်စံတန်အလေးပြုဆန္ဒပြခဲ့တဲ့လူမဲအားကစားသမား2ဦးနဲ့အခုခေတ်သစ်အမေရိကန်ဖုတ်ဘောအားကစားသမားတချို့ဒူးထောက်ပြီးတော့ဆန္ဒပြခဲ့တဲ့အကြောင်းအခုတစ်ပတ်သုတဆုံတဲ့အမေရိကန်စခွင်မှာကိုအောင်ပြောပြပါလိမ့်မယ
် အာဖရိကန်အမေရိကန်အိုလံပစ်အားကစားသမားနှစ်ဦးဟာအမေရိကန်ပြည်အောင်စုမှာလူမျိုးရေးအရာခွဲခြားဆက်ဆံမှုတွေရှိနေသေးတယ်ဆိုတာကိုပြသတဲ့အနေနဲ့လက်သီးကိုစုပ်လေထဲမှာဆန်တဲ့ပြီးတော့ကန့်ကွက်ဆန္ဒပြခဲ့ကြတာအခုဆိုရင်အနှစ်50ရှိသွားပါပြီ1968ခုနှစ်နွေရာသီအိုလံပစ်အားကစားပြိုင်ပွဲအတွင်းစုပေးပွဲမှာအဲ့ဒီလိုဆန္ဒပြခဲ့ကြတဲ့အကြောင်းကိုဆက်ပြီးတော့တင်ပြပေးပါမယ်
And Carlos, as usual, has burst out of the blocks. Tommy Smith running pretty well so far. And in lane two, Bombook is strong on the outside. It's Edwin Roberts. It's John Carlos right now.
1968 ခုနှစ်အောက်တိုဘာလ16ရက်နေ့က American Olympic အပြေးသမား Tommy Smith နဲ့ John Carlos တို့ဟာစုပေးပွဲအစီအစဉ်အတွင်းလက်သီးကိုစုပ်လေထဲဆန်တန်းပြီးတော့ American ပြည်အောင်စုကလူမျိုးရေးခွဲခြားဖိနှိပ်မှုတွေကိုမိမောင်းထိုးပြတဲ့အနေနဲ့ကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်အမေရိကန်သမိုင်းမှာလူလူချင်းပေါ်ဆူဆူရွရွခွဲခြားဆက်ဆံတဲ့အချိန်ကာလအတွင်းမက္ကဆီကိုစီးတီးမှာကျင်းပတဲ့အိုလံပစ်ပြိုင်ပွဲမှာစမစ်နဲ့ကာလစ်တို့ဆန္ဒပြခဲ့ကြတာပါဟာဝတ်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမော့ကဒေါက်တာမိုက်ကယ်ဖောင်ထရိုင်ကနိုင်ငံရေးအရာရှုပ်ထွေးမှုတွေရှိနေကြတာကိုအခုလိုထောက်ပြပါတယ်
It was occurring at a time in which there's a great deal of tension and a great deal of uncertainty about
လူမှုတိုင်းဝိုင်းကြားတင်းမာမှုတွေအချိန်တက်နေခြင်းဖြစ်တယ်လို့မာတင်လူးသကင်းနဲ့ဘော်ဘီကနေဒီတို့လှုပ်ကြံခံရတာကြောင့်အခြေအနေရှုပ်ထွေးနေချိန်မှာဒီအခြေအနေတွေငြိမ်သက်သွားအောင်ဘယ်လိုလုပ်ရမှန်းမသိလဲဖြစ်နေရတဲ့အချိန်မှာဆန္ဒထုတ်ဖော်ခဲ့ကြတာပါ
ရွှေတိုက်စိတ်စုရခဲ့တဲ့စမစ်ဟာမီတာ200အပြေးပြိုင်ပွဲမှာကမ္ဘာစံကြီးချိုးနိုင်ခဲ့သူပါကာလစ်ကတော့ခြေတစိတ်ရခဲ့ပါတယ်ဆုလက်ခံရယူချိန်မှာသူတို့နှစ်ဦးဟာအမေရိကန်ပြည်အောင်စုကဆင်းရဲမွဲတည်မှုကိုမီးမောင်းထိုးပြတဲ့အနေနဲ့ခြေဗလာနဲ့နေခဲ့ပါတယ်နိုင်ငံတော်တချင်းကိုတီးမုတ်ချိန်မှာတော့ခေါင်းငုံပြီးလက်သီးကိုစုပ်လေးလေးဆန်တန်းခဲ့ကြပါတယ်ဒါဟာသူတို့နှစ်ဦးရဲ့တက်တီနဲ့ရဲရဲမှုကိုပြသတဲ့လုပ်ရဖြစ်တယ်လို့အမေရိကန်တက္ကသိုလ်ကလူမျိုးရေးမီဒီယာနဲ့ဆက်ဆံရေးပေါမော့ခရှာရီဝီလျံစ်ကပြောပါတယ်
So to have these two young black men take this moment that
လူမဲလူငယ်နှစ်ဦးကအခုလိုဆန္ဒပြလိုက်တဲ့သတင်းဟာကမ္ဘာတစ်လွှားအခြေတွင်ပြောစရာတွေဖြစ်သွားခဲ့ပါတယ်အထူးသဖြင့်အမေရိကမှာလူမဲတွေလွတ်မြောက်ရေးအတွက်အလွန်အရေးကြီးပုံကိုအဲ့ဒီလိုလှုပ်ရမ်းတဲ့မိမောင်းထိုးပြခဲ့တာကပြောစရာပိုဖြစ်ခဲ့တာပါ
1968ခုနှစ်စူပေးပွဲပြီးမှာတော့ American Olympic အသင်းကနေသူတို့နှစ်ဦးကိုထုတ်ပစ်ခဲ့ပါတယ်အဲ့ဒီနောက်တော့ Smith နဲ့ Carlos တို့ဟာအသက်အန္တရာယ်ကိုတောင်မှချင်းကျောက်ခံခဲ့ရပါတယ်ဒါပေမဲ့လည်းမကြသေးခင်က Washington DC မှာကျင်းပတဲ့အခမ်းအနားတစ်ခုအတွင်းမှာတော့သူတို့ကိုသူရဲကောင်းအဖြစ်ချီးမြှောက်ခဲ့ပါတယ် Olympic အားကစားသမားတဦးဖြစ်ခဲ့တဲ့ Tommy Smith ကတရားမျှတမှုအတွက်တောင်းဆိုတိုက်ပွဲဝင်ဖို့အရေးကြီးပုံကိုအခုလိုပြောပါတယ
် Free expressionsmust be a continuous sound my people
ပညာရေးပေါ်အောင်စိုက်လှုပ်ဆောင်ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုမှုရဲ့အတန်ကိုဆက်လက်တည်ဆောက်ရပါလိမ့်မယ်မကျော်လွှားနိုင်တဲ့အခက်အခဲဆိုတာမရှိပါဘူးဘလောက်ပဲခက်ခဲဆက်ပြီးကျော်လွှားရပါလိမ့်မယ
်အိုလံပစ်စုကြီးမြင့်ပွဲအခမ်းအနားတွင်ကန့်ကွက်ဆန္ဒထုတ်ဖော်ခဲ့တဲ့အထိမ်းအမှတ်နေ50ပြည့်တဲ့အနေနဲ့ဒီလွန်ခဲ့တဲ့စက်တင်ဘာလကကာလို့စ်ဟာမက္ကဆီကိုစီးတီးမြို့ကိုပြန်သွားပြီးတော့မတရားမှုအတွက်တောင်းဆိုတိုက်ပွဲဝင်ဖို့လူတူချင်းစီအနေနဲ့ဆောင်ရွက်နိုင်တဲ့အကြောင်းဥပမာပေးပြောကြခဲ့ပါတယ
် Doing the right thing is not an easy thing to do for me or anyone else
ကျွန်တော်ပဲဖြစ်ဖြစ်ဘသူပဲဖြစ်ဖြစ်အမှန်တရားကိုဖတ်တွယ်ပြီးရက်တည်နေနိုင်မှုမလွယ်ကူပါဘူးလွန်ခဲ့တဲ့နှစ်90ကအဲ့ဒီစူပေးပွဲမှာနောက်တစ်ယောက်ကကျွန်တော်နဲ့အတူရက်ပြီးလက်သီးကိုဆုပ်အပေါ်ကိုမြှောက်ပြီးအားပေးထောက်ခံခဲ့ပါတယ်ဒါပေမဲ့လည်းအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုမရှိဘဲနဲ့တော့အဲ့ဒီနှစ်90ကအဖြစ်အပျက်ဟာလူမှုအတိုင်းဝိုင်းကိုပြောင်းလဲစေနိုင်မှာမဟုတ်ပါဘူး
အမေရိကန်ပြည်အောင်စုမှာလွန်ခဲ့တဲ့ရာစုနှစ်တွေနဲ့ချီကလေးကအသားအရောင်ခွဲခြားမှုစန့်ကျင်တိုက်ဖျက်ခဲ့ကြပေမဲ့ဒီလိုခွဲခြားမှုတွေဆက်ရှိနေသေးတာကြောင့်ဒီကနေ့ထိဒီဆိုးရွားတဲ့မူဝါဒတွေအပေါ်စန့်ကျင်တိုက်ဖျက်နေကြတာမှာအမေရိကန်ဖုတ်ဘောအားကစားသမားတွေလည်းပါဝင်ပါတယ်အားကစားပွဲတွေမစခင်နိုင်ငံတော်သချင်းဆိုချိန်မှာအဲ့ဒီအားကစားသမားတွေဟာဒူးထောက်ပြီးတော့ကန့်ကွက်ဆန္ဒပြကြတာပါတရားမျှတမှုအတွက်တောင်းဆိုတိုက်ပွဲဝင်နေဆိုတာဟာဘယ်အချိန်မှပဲဖြစ်ဖြစ်ဆက်ရှိနေမှာဖြစ်တဲ့အကြောင်း Found Try ကပြောပါတယ
် Right now in 2018 50 years old there are still
နေ90ကြာခု2018ခုနှစ်ထိအရင်မျိုးဆက်တွေတောင်းဆိုတိုက်ပွဲဝင်ခဲ့ကြတဲ့အတိုင်းအခုမျိုးဆက်တွေကလည်းဆက်ပြီးတော့တောင်းဆိုနေကြပါတယ်အဲဒီ2090ကအဖြစ်ပြက်ဟာအခုချိန်ထိကိုလွှမ်းမိုးမှုရှိတယ်ဆိုတာကိုပြသနေတာပါ
တရားမျှတမှုရှိဖို့နဲ့အသားအရောင်ခွဲခြားမှုတိုက်ဖျက်ရေးကိုဂနိခေရဲ့နာမည်ကျော်အားကစားသမားတွေကလည်းဆက်လက်ဆင်နွှဲတောင်းဆိုတိုက်ပွဲဝင်နေကြတယ်လို့ Williams ကပြောပါတယ်
We see that when athletes do stand up and step up.
အားကစားသမားတွေအခုလိုတောင်းဆိုတိုက်ပွဲဝင်လာကြောင်းစနစ်တကျအပြောင်းအလဲတွေဖြစ်ပြီးဒါဟာလည်း1968ခုနှစ်က Tommy Smith နဲ့ John Garros တို့ရဲ့လမ်းကြောင်းအတိုင်းရှောက်လန်းခဲ့တာကြောင့်ပါအခုဆိုရင် Colin Kaepernick ကသူတို့လမ်းကြောင်းအတိုင်းရှောက်လန်းနေသူပါ
အခက်အခဲဒါစီတွေကိုဖောက်ထွက်ရမယ်ဆိုတဲ့သဘောထားအမြင်ရှိကြသူတွေဖြစ်တဲ့လက်သီးဆုပ်ပြီးတော့ဆန္ဒထုတ်ဖော်ခဲ့သူ Smith နဲ့ဒုထောက်ဆန္ဒထုတ်ဖော်ခဲ့သူအမေရိကန်ဖုတ်ဘောအားကစားသမားကေပါနစ်တို့ဟာလည်းလူချင်းလဲတွေ့ဆုံခဲ့ကြပါသေးတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရန့်အာဏာရလာခြင်းအတွင်းလူမျိုးရေးခွဲခြားမှုတွေပိုပြင်းထန်လာတယ်ဆိုပြီးလူမဲအမေရိကန်ဖုတ်ဘောအားကစားသမားတချို့ဟာကစားပွဲမဆမီနိုင်ငံတော်သချင်းတီဆိုစင်မှာဒုထောက်ဆန္ဒပြခဲ့ကြပါတယ်အဲ့လိုဆန္ဒပြသူတွေထဲမှာအမေရိကန်ဖုတ်ဘောကစားသမားColin Kaepernick လည်းပါဝင်ပါတယ
် Overnight,
San Francisco 49ers quarterback Colin Kaepernick refusing to stand during the national anthem again.
စတေမလာအတွင်း Quinnipiac တက္ကသိုလ်ကကောက်ယူတဲ့လူလူစစ်တမ်းတွေမှာတော့ဒီလိုဒုထောက်ဆန္ဒပြတာကို American အများစုကထောက်ခံကြတယ်လို့ဆိုပါတယ်ဒီလိုထောက်ခံတဲ့လူတွေအများစုကနေပေဆောင်ကလူတွေဖြစ်ကြပေမဲ့မထောက်ခံသူအများစုကတော့ Republican တွေပါဒီလိုအခြေအနေအောက်မှာပဲမကြသေးခင်တုန်းကကမ္ဘာကျော် Nike ဖိနက်ကုမ္ပဏီကြီးက Kaepernick ပုံနဲ့ကြော်ညာထုတ်လိုက်တဲ့အပေါ်အားပေးထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားအကြီးအကျယ်မကြေမနက်ဖြစ်ခဲ့ကြပါတယ်။သမ္မတ Donald Trump ကတော့အဲ့လိုဒုထောက်ဆန္ဒပြသူတွေကို Football ဘောလုံးအဖွဲ့ချုပ်အနေနဲ့အပြစ်ပေးအရေးယူဖို့တောင်းဆိုပါတယ်။ဒါအပြင် Nike ရဲ့ဆုံးဖြတ်ချက်ဟာမတင်တော်ဘူးလို့ Fox သတင်းဌာနကပြောကြားသလို Nike အနေနဲ့ဘာရီမြန်စဉ်းစားနေပါလိမ့်လို့လည်း Twitter မှာရေးသားခဲ့ပါတယ်။ Amy Ross ကတော့ Nike ရဲ့ယက်တီချက်ကိုထောက်ခံသူဟာ
It's a good message to sell seekers to those of us who are leaning
အခုလိုယက်တီပြသလိုက်တာဟာကန့်ကွက်ဆန္ဒပြတာကိုထောက်ခံအားပေးကြသူတွေအတွက်တော့ဖနက်ပို့ပြီးဝယ်ယူအားပေးချင်တဲ့သတင်းမျိုးဖြစ်ပါတယ်။အခုဆိုရင် New Balance ဖနက်တဲ့ Nike ဖနက်ကိုပဲဝယ်ဖို့ဆရာထက်တန်နေပါတယ်
။အတောင်ရောင်ခွဲခြားမှုလူမျိုးရေးခွဲခြားမှုတွေကိုမိမောင်းထုတ်ပြတဲ့အနေနဲ့အခုလိုမျိုးအားကစားပြိုင်ပွဲအတွင်းဒူးထောက်ပြီးတော့ဆန္ဒပြတဲ့ Kaepernick ကို Nike ကုမ္ပဏီရဲ့ကြော်ညာမှာထည့်သွင်းအသုံးပြုမှာကိုကန့်ကွက်သူတွေကဒီ Nike ဖနက်တွေကိုမီးရှို့တဲ့ဗီဒီယိုကိုအင်တာနက်လူမှုကွန်ရက်မှာတင်တယ်လို့ထောက်ခံသူတွေကလည်းတရားမျှတမှုအတွက်တောင်းဆိုတိုက်ပွဲဝင်ရမှာအတူယက်တီပြတဲ့ Nike ကုမ္ပဏီကိုချီကျူးဂုဏ်ပြုကြပါရခင်ဗျာ
သူတဆောင်လေအမေရိကန်ခွင်စီစီကိုနားဆင်ခဲ့ရပါခင်ဗျာအခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာပါလိမ့်မယ
်ပြင်းအားဆင့်ငါရှိတဲ့ဟာရီကိန်းမိုနိုင်ဝီလာဟာပစိဖိတ်သမုဒ္ဒရာထဲကနေမက္ဆီကိုကမ်းရိုးတန်းစီကိုဥတီရွေ့ရှားနေပြီးလေတိုင်လုံးဟာတနာရီကို162မိုင်လုံးရှိတယ်လို့ NHC အမေရိကန်အမျိုးသားဟာရီကိန်းစင်တာကပြောပါတယ်Sorry တဲ့တော့ဂျမောခရှိုဂီတည်ဆုံမှုကိုစုံစမ်းစစ်ဆင်နေတဲ့တူရကီအရာရှိတွေနဲ့တွေ့ဆုံဖို့အမေရိကန်က CIA ဗဟိုထောင်လိုင်းရေးဌာနညွှန်ကြားရေးမှူးဂျီနာဟတ်စ်ဘက်ဟာတူရကီကိုတွားရောက်မှာဖြစ်ကြောင်းအမေရိကန်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ခရှိုဂီတည်ဆုံမှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆင်မှုတွေမှာပါဝင်လှုပ်ဆောင်ဖို့အတွက် Miss Hasbel ဟာတူရကီကိုတင်းလာနေကထွက်ခွာသွားပြီဖြစ်ကြောင်းသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။တူရကီနိုင်ငံမှာအမေရိကန်ထိတ်တန့်ထောက်လိုင်းအရာရှိတွေရောက်ရှိနေကြောင်းသမ္မတဒေါ်နယ်ထရမ့်ကတင်းလာနေမှာပြောကြားခဲ့ပေမဲ့အသေးစိတ်တော့ထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး။ဒါ့အပြင် Sorry သတင်းတောက်ဂျမောခရှိုဂီတည်ဆုံမှုနဲ့ပတ်သက်လို့ခုချိန်ထိရရှိထားတဲ့ဖြည့်ချင်းချက်တွေအပေါ်သူ့အနေနဲ့ကျေနပ်အားရမှုမရှိကြောင်းလဲသမ္မတထရမ့်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့အစီရင်ခံစာတွေကိုဒီကနေ့အင်္ဂါနေ့မှာကုလသမဂ္ဂအထွေထွေညီလာခံရဲ့လူမှုရေးလူ့ခွင့်ရေးနဲ့ယဉ်ကျေးမှုဆိုင်ရာတတိယကော်မတီရှင်းမောင်းမှာအထူးကိုယ်စားလှယ်တွေဖြစ်ကြတဲ့ရန်ဟီလီနဲ့မာဇူကီဒါရုစမန်တို့အသီးသီးပြင်ပြကြမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့အရှိမျောမူဝါဒအကောင့်ထယ်ဖို့ရေးဆိုင်ရာကလဒန်ဘက်ဆောင်စီမံကိန်းထဲမှာပါဝင်တဲ့ပလောဝနဲ့စစ်တွေစစ်ကမ်းဆိုင်ရာလက်ပတ်ရေးနဲ့ထင်းထင်းရေးလုပ်ဖို့စစ်ကမ်းတာဝန်ကံတူခန့်အရေးအတွက်အိန္ဒိယနဲ့မြန်မာနိုင်ငံအကြား MOU နားလည်မှုစာချုပ်လာကိုတင်းနှလာနေကလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီစီမံကိန်းဟာအထူးသဖြင့်ရခိုင်နဲ့ချင်းပြည်နယ်တွေအတွင်းအလုတ်အကင်ဖန်တီးဖို့နဲ့ဖွံ့ဖြိုးတိုးတက်ရေးကိုရည်ရွယ်လှုပ်ဆောင်တာဖြစ်ပါတယ်။ဒီနားလည်မှုစာချုပ်လာကိုအိန္ဒိယအစိုးရဘက်ကအိန္ဒိယနိုင်ငံသားရေးအတွင်းဝန် Vijay Gokhale နဲ့မြန်မာအစိုးရဘက်ကတည်ယူပို့ဆောင်ရေးနဲ့လက်မှတ်စစ်တွေးရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးဝင်းခန့်တို့လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်းတင်ပြခဲ့တာပါခင်ဗျာအခုမနေ့စီစဉ်ထုတ်လွှင့်မှုကမတ်အင်ဂျင်နဲ့ဖြစ်ပါတယ်အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ် VOA ရဲ့မနေ့ခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ32 40 48နဲ့လိုင်းလမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျွန်တော်ကြော်အောင်လေပါခင်ဗျာ
This program has come to you from the Voice of America, Washington.